Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2016ခုနှစ်ဇန်နဝါရီလ3ရက်တနင်္ဂနွေနေ့ညဖက်9:00နာရီ90စီစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့51တို့ကနေတိုက်ဖန်ယူနာဆင်နေပါရဲ့ရှင်။မနင်္ဂလာပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညချမ်းပါသောရရှိများရှင်ကျမတင်ကြီးထိုက်ပါဆော်ဒီအာရေဗီးယားနိုင်ငံမှာရှီယာဘာသာရေးခေါင်းဆောင်နီမာအယ်နီမာကိုတည်တံပေးလိုက်တဲ့အပေါ်အီရန်ဘာသာရေးခေါင်းဆောင်ကဝေဖန်ပြောဆိုလိုက်ပါတယ်မက္ကဆီကိုနိုင်ငံမှာတော့မြို့တော်ဝင်အမျိုးသမီးတူကျန်းသက်စာချိန်ဆိုပြီးနောက်တနေ့မှာပဲလှုပ်ကြံတက်ဖြတ်ခံရပါတယ်ဒီလိုနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေကိုစတင်တည်ထောင်ခဲ့သူတွေထက်ကတူအပါဝင်ဖြစ်တဲ့ဦးဝင်းခက်ဒီကနေ့ကွဲလွန်သွားပါပြီ
။ဟုတ်ပါပေါ့။အော်စတြေးလျနိုင်ငံဟိုဝက်စ်မီစီယုံမှာဒီနေ့3ရက်နေ့မနက်9နာရီမှာဆုံးသွားပါတယ်ရှင်။
ဝင်းခက်ရဲ့တမိပါရှင်အပြည့်စုံကိုတော့နောက်ပိုင်းမှာတင်ပြသွားပါမယ်ဒီနောက်မှာတော့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းကိုတင်ဆက်သွားမှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီးသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်မြန်မာပြည်မှပေးစာများနဲ့ထူးခြားဆန်းများသတင်းများစီစဉ်ကိုနားဆင်ရမှာပါခုအရင်ဆုံးတော့ဒီကနေ့ထိတ်တန့်ရောက်သတင်းတွေကိုမတင်ငင်ထိုင်းနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်
ဆော်ဒီအာရေဗျရဲ့အာနာယတော်ဝင်မိသားစုကိုဝေဖန်ထုတ်တဲ့သူအထင်ကရရှီယာမွတ်စလင်ဘာသာရေးခေါင်းဆောင်ရှေ့ခ်နီမာအယ်နီမာကိုတည်တံပေးလိုက်တာကြောင့်ဆော်ဒီအာရေဗျအနေနဲ့ဖျားသခင်ရဲ့ဒဏ်ခတ်မှုနဲ့ရင်ဆိုင်ရလိမ့်မယ်လို့အီရန်ဘာသာရေးခေါင်းဆောင်ကပြောဆိုလိုက်ပါတယ်။တရားကောင်တဦးကိုမတရားသဖြင့်သွေးမြေကျစေခဲ့တာရဲ့အကျိုးဆက်တွေခက်မြန်မြန်ထွက်ပေါ်လာမယ်လို့အီရန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမီနီကဒီကနေ့တနင်္ဂနွေနေ့မှာပြောတာဖြစ်ပါတယ်။ကွမြက်ခံရသူနီမာဟာလက်နက်ကင်တိုက်ခိုက်မှုတွေအတွက်လူတွေကိုဆွဲတရားဟောနေသူမဟုတ်သလိုတိုက်ခိုက်မှုတွေကိုလျှို့ဝှက်ကြံစည်နေသူလည်းမဟုတ်ဘူးသူလှုပ်ဆောင်နေတာကသူ့ရဲ့ဘာသာရေးယုံကြည်ချက်အရာလူသီးရှင်ကြားဝေဖန်ပြောဆိုတာပဲဖြစ်တယ်လို့အီရန်ဘာသာရေးခေါင်းဆောင်ကပြောဆိုပါတယ်နီမာတည်ဆုံခဲ့ရမှုဟာဆော်ဒီအာရေဗျာဘရင်နိုင်ငံတော်ကြဆုံးမှုစီဥတီသွားစီမှာဖြစ်တယ်လို့အီရန်တော်လှန်ရေးအစောက်တပ်ဖွဲ့ကဒီကနေ့မှကြေညာချက်ထုတ်ပါတယ်သူကိုကွပ်မျက်လိုက်တာကြောင့်နိုင်ငံတကာရဲ့ဖြစ်တင်ဝေဖန်မှုတွေထွက်ပေါ်လာသလိုရှီယာများစုနေထိုင်ရာဒေသတွေမှာမတိမငိမ့်မှုတွေဖြစ်စေမယ်ဆိုတဲ့ခံမှန်းချက်တွေနဲ့ဒေသရင်းမှာလည်းတန်တမာရေးတင်းမာမှုတွေဖြစ်စေခဲ့ပါတယ်။ဆော်ဒီအာရေဗျာနိုင်ငံကမနေ့စနေနေ့ကလူ48ဦးကိုတည်တံပေးခဲ့တာမှာပါဝင်ခဲ့တဲ့ရှီယာဘာသာရေးခေါင်းဆောင်နီမာဟာဆိုရင်နိုင်ငံတော်ကိုအချီးညိုပြက်စီမှုနဲ့တခြားဆွဲဆိုချက်တွေနဲ့2014ခုနှစ်ကစီရင်ချက်ချမှတ်ခံရတာဖြစ်ပြီးတည်တံအပြစ်ပေးခံခဲ့ရတာဖြစ်ပါတယ်။အနာယဆော်ဒီအာရေဗျတော်ဝင်မိသားစုကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုသူတူဖြစ်ပြီး2011ခုနှစ်ကရှီယာမွတ်စလင်တွေရဲ့ဆန္ဒပြမှုမှာလည်းအဓိကကျတဲ့ခေါင်းဆောင်တူဖြစ်ပါတယ်
။အီရန်ရဲ့ပေဒိန်ဒုံးကြီးဆိုင်ရာအစီအစဉ်နဲ့ပတ်သက်လို့အီရန်အပေါ်ဒဏ်ခတ်ပေးဆိုမှုအစ်စ်တွေမချမှတ်ခင်အချိန်ပိုယူရလိမ့်မယ်လို့ဥပမာအစိုးရကပြောလိုက်ပါတယ်။အီရန်နဲ့ပိုဝေးသွားအောင်ဆိုတဲ့မူဝါဒပေါ်အခြေခံပြီးအမေရိကန်ကလှုပ်ဆောင်နေတာမဟုတ်ဘူးလို့ဥပမာရဲ့အမျိုးသားလူညုံရေးလက်ထောက်အကြံပေးဘန်ရော့စ်ကပြောလိုက်တာပါ။အမေရိကန်ကပိတ်ဆို့တန်ခါမှုအစ်စ်တွေလှုပ်လာမဲ့ချင်းချောက်မှုကာကွယ်တဲ့အနေနဲ့အီရန်ရဲ့ဒုံးကျည်အစီအစဉ်ကိုတိုးချဲ့လှုပ်ဆောင်သွားဖို့အီရန်ကာကွယ်ရေးဝန်ကြီးကိုအီရန်သမ္မတရူဟာနီကကြာသပတေးနေ့ကညွှန်ကြားခဲ့ပါတယ်။ပေရင်ဒုံးကြီးစမ်းသပ်ပစ်လွှတ်မှုကိုအီရန်က2ကြိမ်လုပ်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အီရန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကြားနျူကလ িয়ার ဆိုင်ရာသဘောတူညီချက်ရခဲ့တဲ့ဇူလိုင်လနောက်ပိုင်းအောက်တိုဘာလ2ကြိမ်နဲ့နိုဝင်ဘာလ2ကြိမ်စမ်းသပ်မှုတွေလုပ်ခဲ့ပါတယ်။အောက်တိုဘာလအတွင်းစမ်းသပ်မှုဟာပေရင်ဒုံးကြီးအစီအစဉ်နဲ့ပတ်သက်လို့အီရန်နိုင်ငံပေါ်တားမြစ်ထားတဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရရောက်တယ်လို့ကုလသမဂ္ဂကပြောပါတယ်။
အမေရိကန်သမ္မတဘရက်အိုဘားမားဟာအလတ်ရဲ့အပန်းဖြေရာကနေပြန်လာနေပြီဖြစ်ပြီးဒီနေ့ဟာသူ့ရဲ့သမ္မတတက်တန်နောက်ဆုံးနှစ်လည်းဖြစ်ပါတယ်။သမ္မတအိုဘားမားသမ္မတကရောမီရှယ်အိုဘားမားနဲ့သမီးနှုန်းတို့ဟာသတင်းနှစ်ပတ်ကြာခရစ်စမတ်အလတ်ရဲ့အဖြစ်နဲ့သမ္မတအိုဘားမားရဲ့ဇာတိဟာဝိုင်ယီကိုသွားရောက်ခဲ့တာဖြစ်ပြီးမနေ့စနေနေ့နောက်ပိုင်းကပြန်လည်ထွက်ခွာလာကြပြီဖြစ်ပါတယ်။ပြီးခဲ့တဲ့လကကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့ကတနက်ပစ်ခတ်မှုအပါအဝင်ဒီနှစ်ပိုင်းတွေအတွင်းအမေရိကန်ပြည်ထောင်စုတွင်ဖြစ်ပွားခဲ့တဲ့လူအများအပြားသေဆုံးထဏ်ရာရတဲ့တနက်ပစ်ခတ်မှုတွေနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်မှုအနေနဲ့တနက်ရောင်းချမှုမှာနောက်ကျောင်းရာဇဝင်တို့ချက်စစ်ဆေးနိုင်ဖို့ရည်ရထားတဲ့သမ္မတရဲ့အမိန့်ထုတ်ပြန်မှုနဲ့ပတ်သက်ပြီးဆွေးနွေးဖို့မနေ့ပြန်တနင်္လာနေ့မှာသမ္မတဥပမာဟာရှင့်နေချုပ်ရိုက်တာလန့်ချ်နဲ့တွေ့ဆုံဖို့ရှိပါတယ်။လက်ချံသမ္မတတက်တန်အတွင်းနောက်ဆုံးနိုင်ငံတော်အခြေပြမိန့်ခွန်းကိုဇန်နဝါရီလ12ရက်နေ့ကွန်ဂရက်စ်လွှတ်တော်မှာမပြောကြားခင်ရပ်ပိုင်းအလိုလောက်မှာဒီအမိန့်ကိုကြီးညာမယ်လို့လည်းခန့်မှန်းထားကြပါတယ်။ သူ့ရင်ကအမေရိကန်သမ္မတတွေအတိုင်းပဲသမ္မတအိုဘားမားဟာသူ့ရဲ့သမ္မတတက်တန်နောက်ဆုံးနှစ်အတွင်းနိုင်ငံခြားဆက်ဆံရေးကိုဖိဖိစီစီလုပ်ကိုင်လိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။ဆောင်ရွက်မဲ့ထိပ်တန်းဦးစားပေးလုပ်ငန်းတွေထဲမှာတော့နိုင်ငံပေါင်း12နိုင်ငံပါဝင်တဲ့ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများရဲ့လွတ်လပ်စွာကူးသန်းရောင်းဝယ်ရေးသဘောတူညီချက်အခိုင်အမာဖြစ်လာရေးအပါအဝင်ကျူးဘားနိုင်ငံကိုတွားရောက်ဖို့လည်းအလားအလာရှိနေပါတယ်။ဆယ်စုနှစ်5ခုကျော်ကြာစီးရီးခေတ်ရန်ဆောင်မှုတွေကိုအဆုံးသတ်ပြီးကွန်မြူနီကျူးဘားနိုင်ငံနဲ့အမေရိကန်ပြည်ထောင်စုကြားပုံမှန်တန်တမာဆက်ဆံရေးကိုပြီးခဲ့တဲ့နှစ်ကပြန်ပြီးထူထောင်နိုင်ခဲ့တာဖြစ်ပါတယ်
။အနောက်ဘက်ကန်ဒေသမှာပြီးခဲ့တဲ့နှစ်ဇူလိုင်လကအသက်18လအရွယ်ကလင်းငယ်တူဦးအေးရတဲ့မှာမီးလောင်ကျွမ်းတည်ဆုံးခဲ့ရမှုအပါအဝင်မိသားစုဝင်3ဦးတည်ဆုံးခဲ့ရတဲ့မီးရှို့မှုမှာပါဝင်ပတ်သက်မှုနဲ့ဣသရေလနှုတ်ဦးကိုလူသတ်မှုနဲ့တရားစွဲဆိုအမှုဖွင့်လိုက်ပါတယ်။အသက်21နှစ်အရွယ်အမျိုးသားတူကိုလူသတ်မှုနဲ့တရားစွဲပြီးလူငယ်တူကိုတော့လူသတ်မှုမှာပါဝင်ပူးပေါင်းမှုနဲ့တရားစွဲလိုက်တာပါ။အာရတ်တွင်နဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုအကြမ်းဖက်တိုက်ခတ်မှုတွေနဲ့ဆက်ဆက်ပြီးအမျိုးသား၄ဦးကိုစွဲဆိုထားတယ်လို့တရားရေးဝန်ကြီးဌာနကပြောပါတယ်။ဂျေရုရှလင်ကဒိုမီရှန်ဖျားကြောင်မိရှုမှုနဲ့ပါလက်စတိုင်းတိုးကြောင်သားတို့ကိုတိုက်ခိုက်မှုအပါအဝင်အခြားအမှုခင်းတွေနဲ့ချိတ်ဆက်နေတဲ့အထောက်အထားတွေကိုလည်းရဲတွေတွေ့ရှိထားတယ်လို့ Jerusalem Post သတင်းစာမှာဖော်ပြပါတယ်။နောက်ပဲကမ်းခြေမှာမိရှုမှုမှာတာဝန်ရှိသူတွေကိုတရားဥပဒေအရအေးအေးယူရေးအတွက်အစ္စရေးအစိုးရကဖိအားပေးနေတာလည်းဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဘီဝီမြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးကြီးညာပေးနေပါတယ်ရှင်။မက္ဆီကိုနိုင်ငံမျိုးတော်ဝင်တအူတောက်ချန်နေမှာစတင်တာဝန်ယူပြီးစနေနေ့မှာတော့လှုပ်ချန်တက်ဖြတ်ခံရပါတယ်။တမက္ဆီကိုမျိုးတော်ဝင်ဂီဆဲလာမိုတာဟာမျိုးပေါ်ကသူမနေအိမ်မှာတနတ်သမားတွေလက်ချက်နဲ့ထိဆုံးခဲ့ရတာဖြစ်ပါတယ်။တိုက်ခတ်သူ2ဦးထိဆုံးပြီး3ဦးကိုပြည်ထောင်စုအစိုးရရဲနဲ့စစ်သားတွေကဖမ်းဆီးရမိခဲ့တယ်လို့မိုလုစ်ပြည်နယ်လုံခြုံရေးကော်မရှင်နာမင်းကြီးဂျီဆူအယ်ဘတ်တိုကာဖီလာကပြောပါရယ်တပ်ဖြတ်ခံရသူမျိုးတော်ဝင်ဂီဆဲလာမိုတာဟာရာဇဝတ်မှုတွေကိုထိတ်တက်ရင်ဆိုင်နှိမ့်နှင်မယ်လို့ကြေညာပြီးမျိုးတော်ဝင်ယာရုကိုလက်ခံရယူခဲ့တဲ့ရဲရင်ခိုင်မာတဲ့အမျိုးသမီးတဦးဖြစ်တယ်လို့သူမရဲ့ Democratic Revolution Party ကကြေညာချက်ထုတ်ပြောဆိုပါရယ်မျိုးတော်ဝင်ဂီဆဲလာမိုတာရဲ့ကျန်းသက်စာချင်းဆိုပွဲမိန့်ခွန်းကလူတချို့ကိုတုံ့လှုပ်ခြောက်ခြားစေခဲ့တယ်လို့မြို့အုပ်ချုပ်ရဲ့အဖွဲ့ကယူဆတဲ့အကြောင်းမြို့ရဲ့အတွင်းမှုချုပ်ကာလို့စ်ကာတင်ခိုကပြောပါရယ်တမက္ကစကိုမြို့ကတော့မက္ကစီကိုမြို့တော်ရဲ့တောင်ဘက်ကီလိုမီတာ100กว่าမှာရှိပြီးကွေးနဘာကနဲ့နေဆက်ကပြန်ပေးဆွဲငွေညှစ်မှုတွေနဲ့ဆက်နွယ်တဲ့အုပ်စုဖွဲ့ရာဇဝတ်မှုတွေဖြစ်ပွားမှုတွေအပန်းဖြေစက္ကန့်မျိုးဖြစ်ပါရယ်ရှင်
တောင်တရုတ်ပင်လယ်ထဲကလူလုကျွန်းစုတစ်ခုပေါ်ကိုတရုတ်လေရင်တစ်စင်းဆင်းသက်ခဲ့ပြီးနောက်ဗီယက်နမ်နိုင်ငံမှာဆန္ဒပြခဲ့တဲ့ကိစ္စကိုတရုတ်တို့ဘက်ကပယ်ချလိုက်ပြီးအဲ့ဒီနေရာဟာတရုတ်ပိုင်နယ်ဖြစ်တယ်လို့တရုတ်တို့ဘက်ကပြောပါတယ် Fury Cross လူလုကျွန်းစုပေါ်ကိုလေရင်ဆန်းသက်ပြန်သန်းတာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟွာချွန်ယင်းကစနေနေ့ထုတ်အွန်လိုင်းကြေညာချက်မှာပြောတာပြီးဗီယက်နမ်ဘက်ကလည်းအဲ့ဒီနေရာဟာသူတို့နိုင်ငံပိုင်ဖြစ်တယ်လို့ဆိုပါတယ်တောင်တရုတ်ပင်လယ်ပြင်ထဲကျွန်းစုအများစုကိုသူတို့ပိုင်တယ်လို့တရုတ်တို့ဘက်ကအခိုင်အမာပြောနေပြီးတရုတ်ကလူလုကျွန်းတွေအလျင်မြန်တည်ဆောက်နေတာပါတရုတ်နိုင်ငံဟိုင်နန်ကျွန်းကနေမိုင်620အကွာမှာ2014ခုနှစ်ကစလို့ Spreadless ကျွန်းစုပေါ်မှာတရုတ်တို့မီတာ3000ကျော်ရှိတဲ့လေရင်ပြေးလမ်းကိုတည်ဆောက်ခဲ့တာပါ
ပါကစ္စတန်နဲ့နေဆက်ကအိန္ဒိယလေးတပ်အခြေစိုက်စခန်းတစ်ခုမနစ်စနေနေ့ကပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရပြီးနောက်လေးတပ်စခန်းလုံခြုံမှုရှိရေးအိန္ဒိယလုံခြုံရေးတပ်ဖွဲ့တွေဆောင်ရွက်နေကြပါတယ်။မနစ်စနေနေ့ကဖြစ်ခဲ့တဲ့15နာရီကြာအပြန်အလှန်ပစ်ခတ်မှုအတွင်းအိန္ဒိယအစောင့်တပ်သား6ဦးနဲ့စစ်သွေးကြွားလို့တန်တရာရှိရသူ4ဦးအပါအဝင်အနည်းဆုံးလူ10ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတို့ကပြောပါတယ်။ကြဆုံးခဲ့ရတဲ့အိန္ဒိယအစောင့်တပ်ဖွဲ့ဝင်တွေကတခုဟာဆိုရင်1995ခုနှစ်ကဒနသဟာယနိုင်ငံများတနက်ပြည်ပြိုင်ပွဲဘိုလူပွဲမှာရွှေတစိမ့်နဲ့ငွေတစိမ့်စုခုရရှိခဲ့သူဖြစ်တယ်လို့ Reuters သတင်းဌာနကပြောပါတယ်။တိုက်ခိုက်သူတွေကတော့အိန္ဒိယထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသလွတ်လပ်ရေးလိုချင်ကြတဲ့ပါကစ္စတန်အခြေစိုက်စစ်သွေးကြွအုပ်စု Jaish-e-Mohammed အဖွဲ့ကဖြစ်တယ်လို့လည်းယူဆထားကြပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဘာသာရေးပေါ်ယုံကြည်မှုကင်းမဲ့သူဘလော့ဂါတဦးကိုတပ်ဖြတ်ရမှာပါဝင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ ကျောင်းသားနှုတ်ဦးကိုတည်ရန်ချမှတ်လိုက်ပြီးကျန်6ဦးကိုတော့ထောင်နှံအသီးသီးအဖြစ်ပေးတဲ့ဆုံးဖြတ်ချက်ပေါ်တည်ဆုံးသူဘလော့ဂါရဲ့ဆွေမျိုးသားချင်းတွေနဲ့ဘလော့ဂါအတန်းအဝန်းလူအများစုကလက်မခံနိုင်ပဲပယ်ချလိုက်ပါတယ်။ Rajesh Haider ဆိုသူကို2013ခုဖေဖော်ဝါရီလကဒါကာမြို့ကသူ့နေအိမ်ရှိမှာအစ္စလမ်အစွန်းရောက်သွေးကြတွေကဓာတ်နဲ့ခုတ်တက်ခဲ့တာဖြစ်ပါတယ်။3နှစ်နီးပါးကြာပြီးတဲ့နောက် Five Nayi နဲ့ Rana ဆိုတဲ့လူတို့ကိုဘလော့ဂါတက်ဖြတ်မှုအတွက်ကြာသပတေးနေ့ကစီရင်ချက်ချလှမ်းလိုက်တာဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းကထုတ်လွှင့်ချက်တကူထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာနားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေကိုစတင်တည်ထောင်ခဲ့သူတွေထက်ကတူအပါဝင်ဖြစ်တဲ့ဦးဝင်းခက်ကွယ်လွန်သွားပါပြီမြန်မာနိုင်ငံဒီမိုကရေစီအရေးပြပရောက်လှုပ်ရှားသူတွေထဲမှာအထက်အခန်းကဏ္ဍကပါဝင်ခဲ့သူတူဖြစ်တဲ့ကွယ်လွန်သူဦးဝင်းခက်နဲ့ပတ်သက်ပြီးတော့ကိုညာဝင်းအောင်ကတင်ပြထားပါရရှင
်။ဟုတ်ကဲ့ပါ။ထိုင်းမြန်မာနယ်စပ်မှာဖွဲ့စည်းတဲ့ NLD လွတ်မြောက်နယ်မြေ NLDL ကိုစတင်တည်ထောင်ရမှာဥဆောင်ပါဝင်ခဲ့တဲ့ဦးဝင်းခက်ဟာကြောက်ကန့်ယောဂနဲ့ဇန်နဝါရီလ3ရက်နေ့မနက်9နာရီအချိန်ဩစတြေးလျနိုင်ငံဆင်ဒီမြို့ဝက်စ်မီဆေးရုံမှာကွယ်လွန်သွားကြောင်းတမီးဖြစ်သူဒေါ်နီလာလွင်က VOA ကိုပြောပါရစေ။အ
ော်ဟုတ်ကဲ့ရှင်။ဖေဖေကကြောက်ကန့်ယောဂနဲ့ဆုံးသွားတာပါရှင်။ဟိုဟာပေါ့ဩစတြေးလျနိုင်ငံဟိုဟာဝက်စ်မီဆေးရုံမှာဒီနေ့3ရက်နေ့မနက်9နာရီမှာဆုံးသွားပါတယ်ရှင်။မဆုံးခင်မှာဆေးရုံဝက်စ်မီဆေးရုံတင်လိုက်ရပါတယ်။တင်လိုက်ရပြီးဝက်စ်မီဆေးရုံမှာ3ရက်နေပြီးအခါမှာဆုံးသွားတာပါ။ကြောက်ကဟိုဟာဖြစ်သွားလို့ကြောက်ကပျက်စီးသွားလို့ပါရှင်။သူကတော့ဒေါအောင်ဆန်းစုကြည်တက်ပြီးဟေးဆိုမှတော့မြန်မာနိုင်ငံကြီးပြောင်းနေမယ်ဆိုတာကိုသူကတော့သတ်မှတ်ယုံကြည်သွားပါတယ်ရှင်။
ပြသိမ်းလိုက်ပြီဖြစ်တဲ့ NCGUB အဝေးအောင်ညွန်ပေါင်းအစိုးရအဖွဲ့ရဲ့ဝန်ကြီးဟောင်းတူဖြစ်သူဒေါက်တာတင့်ဆွေကတော့ကွယ်လွန်သူဦးဝင်းခက်နဲ့ပတ်သက်တဲ့အမှတ်တရစကားကိုဆိုလာပါတယ်။အင
်းဆရာဦးဝင်းခက်က NLL ထဲမှာနေပေါင်းတော်တော်ကြာကြာတော်တော်ကြာကြာဆိုစပ်ဖွဲ့ကလေးရပေါ့ပုဂ္ဂဆက်လုံလာကလေးတာဝန်ရှိသူတူဖြစ်ပါတယ်။နောက်ခံကသူကစာနယ်ဇင်းလောကလာတော့နောက်တစ်ခုကလည်းသူကဘ ਹੁ ဦးစီးမှလည်းလှုပ်လာတဲ့ပုဂ္ဂိုလ်တယောက်ဖြစ်တော့သူ့ကို NDL ထဲမှာအများစုကလူငယ်ပိုင်းတွေကတော်တော်လေးအားထားကြတာကိုကျွန်တော်တွေ့ပါတယ်။ဝန်ကကြီးကွယ်လွန်တော့ကျွန်တော်တို့ဒီပြပနိုင်ငံလှုပ်ရှားမှုတွေကနောက်ထပ်နှစ်နာခံပြီးလှုပ်ခဲ့တဲ့ပုဂ္ဂိုလ်တယောက်ဆုံးပါသွားတော့ကပြီးတော့မှပြန်ပြီးတော့နိုင်ငံတော်မထမ်းဆောင်နိုင်ပေနဲ့အသက်ကျွေးသွားတဲ့အတွက်နိုင်ငံရေးတံဝေကတစုံတရာရတယ်လို့ပဲဟိုပြောပြရစ
ီ NDL ကိုထိုင်းမြန်မာနယ်စပ်မှာစတင်ဖွဲ့စည်းပြီးနောက်ပိုင်း NDL ဌာနခွဲတွေကိုနိုင်ငံတကာရောက်မြန်မာဒီမိုကရေစီလှုပ်ရှားသူတွေကြပေါ်ပေါက်လာအောင်ဦးဝင်းခက်ကစ조사ပြီးလိုက်လံဖွဲ့စည်းခဲ့ပါတယ်ဂျပန်နိုင်ငံမှာဖွဲ့ခဲ့တဲ့ NDL ဂျပန်ဌာနခွဲမှာပါဝင်ခဲ့သူတူဖြစ်တဲ့ကိုတန်းတင်စင်ကဦးဝင်းခက်နဲ့ပတ်သက်ပြီးပြန်ပြောင်းပြောပြတာက
အဓိကဘိုင်းကတော့ lobby ဘိုင်းပေါ့ဗျာသူလုပ်ခဲ့တဲ့ဘိုင်းကြီးက Socialist International လို့အဖွဲ့မျိုးကြီးနဲ့သူချိတ်ဆက်ပြီးတော့စ조사ခဲ့တဲ့ဘိုင်းကြီးရှိတယ်ဒီ Socialist International မှာလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုအဓိကတင်ပြဝင်ရတဲ့နိုင်ငံတကာကိုလေနောက်ပြီးဂျပန်မှာဆိုလို့ရှိရင်လည်း Democratic Party လို့ပါတီကြီးတွေခေါင်းဆောင်ဘိုင်းနေတယ်သူကမူရာယာမဝင်ကြီးချုပ်ဟတ်တိုယာမပြီးလို့ရှိရင်ခန်းပြီးလို့ရှိရင်ဟတ်တာပြီးရင်ကိုင်ဖူးပြီးလို့ရှိရင်ဒီတို့တော့ဥက္ကဋ္ဌဒိုဤတို့ ਨੇ အနီးကပ်ပေါ့အဲ့ချိန်တော့တော့ကျွန်တော်တို့ရဲ့ခေါင်းဆောင်ဒေါအောင်ဆန်းစုကြည်အနေနဲ့အကျေချုပ်မှာသူအတက်နိုင်ဆုံးတော့သူရွေးခဲ့တယ
် NLDL တောင်ကိုရီးယားဌာနခွဲကကိုရန်နိုင်ထွန်းကလည်းဦးဝင်းခက်ကွယ်လွန်တာနဲ့ပတ်သက်လို့ခုလိုပြောပါတယ
်ကျွန်တော်တို့နိုင်ငံကြီးနဲ့ပတ်သက်ပြီးဆောင်ရွက်ကိစ္စရပ်တွေပေါ့ဗျာအဲ့ဒီအပအများဆုံးကျွန်တော်တို့နေဆုံးမခဲ့ပါတယ်ကိုရီးယားနိုင်ငံကိုအပက၄ခေါင်းနဲ့၅ခေါင်းတော့ပေါ့လေကိုရီးယားနိုင်ငံကိုရရှိတာခဲ့ပါတယ်အဘိဓောဒီကိုရီးယားနိုင်ငံဂွန်ဂျူဒုခွင့်ရေးစုပြီးတဲ့2005ခုနှစ်မှာလေအဖကတို့ဒီရင်စကန်းမြို့နယ်တော်တော်မဟောင်းဖြစ်တဲ့တော်ဆက်ဆက်နဲ့အတူဒါရောက်ပြီးတော့တောင်ဆန်းစုကြည်ရဲ့ဂွန်ဂျူဒုခွင့်ရေးစုကိုဒါရောက်လက်ခံယူခဲ့ပါတယ်အဖကဒါသမိုင်းထွင်တဲ့ပုဂ္ဂိုလ်သူကျွန်တော်တို့နိုင်ငံတော်ကမှာတော့ဆိုလို့ရှိရင်ကိုလွန်သွားခဲ့ပေါ့ဗျာအဲ့ဒီကြောင့်ကျွန်တော်တို့ကအစားထိုးမရနိုင်တဲ့ဒီချက်ဝင်းဒုခွင့်ဆုံးရှုံးသွားတယ်လို့ကျွန်တော်တို့ကတော့ခံစားရပါတယ်ခင်ဗျာ
ဥဝင်းခက်ကွယ်လွန်ချိန်မှာအသက်80ရှိပြီးဇနီးတဲ့နဲ့အတူသမီးတူသားနှစ်ဦးကျန်းခဲ့ပါတယ်။သတင်းစာဆရာတူဦးလည်းဖြစ်တဲ့ဥဝင်းခက်ကို1936ခုနှစ်ဒီဇင်ဘာလ6ရက်ဧရာဝတီတိုင်းမြောင်းမြဝါခမမြို့မှာမွေးဖွားခဲ့ပါတယ်။1969ကနေ88တိအိုးဝေဂျာနယ်အက်ဒီတာချုပ်69ကနေ87တိရှူတော့ဂျာနယ်အက်ဒီတာချုပ်ဖြစ်တန်းဆောင်ခဲ့ပါတယ်။1988ခုစက်တင်ဘာလ29ရက်နေ့မှာစတင်ဖွဲ့စည်းခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD မှာဗဟိုဦးစီးအဖွဲ့ဝင်တူအဖြစ်ပါဝင်ခဲ့သူဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်မင်းမြန်တင်ပြသွားရပါရှင်။ VOA မြန်မာပိုင်းကနေတနင်္ဂနွေညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့မြန်မာဒီမိုကရေစီရည်ရဆွေးနွေးခန်းအလဲပါ2015ခုနှစ်အတွင်းဖြစ်ပျက်ခဲ့တဲ့ထူးခြားတဲ့နိုင်ငံရေးအပြောင်းအလဲတချို့ကိုအခြေခံတဲ့သုံးသပ်ချက်တွေကိုဒေါက်ခင်စိုးဝင်းကဒေါက်တာခင်မောင်ညိုဒေါက်တာရံမျိုးသိန်းနဲ့ဦးစီသူအောင်မြင့်တို့နဲ့ဆွေးနွေးတင်ပြထားပါတယ်ရှင
်။ဒီနာဝရှင်ကတော့2015ခုအတွင်းမှာဖြစ်ပျက်ခဲ့တဲ့မြန်မာနိုင်ငံအတွင်းမှာဖြစ်ပျက်ခဲ့တဲ့ထူးခြားဖြစ်စဉ်လေးတွေပတ်သက်ပြီးတော့ပြန်လည်သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။ဒီကနေ့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်တွေကတော့ဆရာဒေါက်တာခင်မောင်ညိုရဲ့ဆိုင်းဆရာဦးစီသူအောင်မြင့်နဲ့နိုင်ငံရေးကက်ခတ်ပုဂ္ဂိုလ်ဒေါက်တာရံမျိုးသိန်းတို့ဖြစ်ပါတယ်။ကဲဆရာကြီးဒီမှာမြန်မာနိုင်ငံရေးအခြေအနေနဲ့ပဲစလိုက်ကြအောင်လား
။ဟုတ်
ကဲ့ပါ။ဒီမြန်မာနိုင်ငံရဲ့ဒီရွေးကောက်ပွဲလွန်ကာလမှာပေါ့နော်အရေးကြီးဆုံးကတော့မြန်မာနိုင်ငံတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးပါပဲလေ။အဲ့တော့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပတ်သက်လို့ပေါ့ဒီလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဒီအစိုးရဘက်နဲ့ဆွေးနွေးနေခဲ့တဲ့ခီးအတိုင်းတာလေတော်လေးခီးပေါင်နေပေါ့ဆရာရေအဲ့တော့ဒီငင်းညာရေးဖြစ်စဉ်မှာဒီဒေါအောင်စန်းစုကြည်ကလည်းပါဝင်လာပြီအဲ့တော့ဒီငင်းညာရေးဖြစ်စဉ်ရဲ့ဒီနောက်ခံတမိုင်းလေးပေါ့ဆရာအဲ့တော့ငင်းညာရေးဖြစ်စဉ်အတိုင်းတာလေးကိုဆရာသုံးသပ်ပေးပါအောင်ဆရာ
အင်းပေါ့လေကျွန်တော်တို့ကမြန်မာနိုင်ငံဆိုတာဟော record တင်လာတာပေါ့ဟော PDN စစ်အရှိကြဆုံးနိုင်ငံတစ်ခုပေါ့အဲ့တော့ record ကိုအခုချိန်ကြတော့ဟောကျွန်တော်တို့ဖောက်ဖျက်တော့မှာပေါ့လေအဲ့တော့ဘယ်သူကတော့ရှေ့ကိုတက်သွားမှာတော့မသိဘူးအဲ့တော့ကျွန်တော်တို့ဒီ2010ရွေးကောက်ပွဲနောက်ပိုင်းမှာဆိုရင်သမရကြီးဦးသိန်းစိတ်ဦးဆောင်တဲ့အဖွဲ့ကတော့ဒီကိစ္စကိုငြိမ်းချမ်းရေးကိစ္စကိုမဖြစ်မနေလှုပ်ဆောင်မယ်ဆိုတော့ဟောနိုင်ငံတကာလည်းဝင်ပြီးတော့အကူအညီပေးကြတယ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်ကြတယ်ဟောအကျိုးအကြောင်းတွေတော့အမျိုးစုံရှိတာပေါ့လေအဲ့ဒီအဲမှာမှကျွန်တော်တို့ဒီရှစ်ဖွဲ့က NCA လက်မှတ်ထိုးနိုင်ခဲ့တယ် NCA လက်မှတ်ထိုးနိုင်ခဲ့တဲ့အခြေအနေလေးကိုအခုဆက်ပြီးတော့ဒုတိယအဆင့်ကတော့နိုင်ငံရေး
ဆွေးနွေးပွဲတွေလ
ုပ်ကြရမယ်ပေါ့အဲ့တော့ဒီအခြေအနေလေးတွေကိုကျွန်တော်တို့ကဆက်ပြီးတော့ကြည့်လိုက်တဲ့အခါမှာဩဥောင်းမင်းတို့ယူရယ်လှုပ်လှုပ်မရတော့ဘူးအဲဆိုရင်သူတို့ကနေပဲဆက်ပြီးတော့လက်ဆင့်တန်းပေးရမယ်အဲ့တော့ပထမပိုင်းကဒေါအောင်ဆန်းစုကြည်ကလုံးဝမပါဝင်ဘူးလေအဲ့တော့ NLD ကမပါပါဝင်တော့ကျွန်တော်လုံးဝမတွေ့ရဘူးအခု NLD ကလည်းသူကမဲအနိုင်ရရှိတဲ့ပါတီဖြစ်တယ်သူကအစိုးရအဖွဲ့လည်းဖွဲ့ရမယ်သူရဲ့တာဝန်အများကြီးရှိလာပြီပေါ့အဲ့တော့ဒီဟာလေးကိုကျွန်တော်တို့အမှန်တန်လှပတဲ့ရှုခင်းကို2016မှာကြည့်ရတော့မလို့ကျွန်တော်ယူဆပါပဲ
ဟုတ်ကဲ့ပါဒီငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်လို့ပေါ့နော်ဒီပြစ်ခတ်ရစေးရေးတနိုင်ငံလုံးတိုင်းတာနဲ့ပြစ်ခတ်ရစေးရေးမှာဒီရှစ်ဖွဲ့ရတော့အားလုံးသိတဲ့အတိုင်းထုတ်ပြီးတော့ကြီးပေါ့ဒီလိုကြံတဲ့အဖွဲ့တွေပါဝင်လာအောင်ဘယ်လိုများလုပ်ရင်ကောင်းမလဲပေါ့နိပြန်ပြီးတော့ဒီနောက်ကျောင်းပြန်ပြီးသုံးသပ်ကြည့်ပါအောင်ရှင
်အဓိကကတော့ NCA စာချုပ်ဆိုတာကအခုလက်ရှိဟိုအပြစ်ခတ်ရတဲ့လူရောမရတဲ့လူရောအကုန်လုံးပါပြီးတော့မှဆွေးနွေးပြီးတော့မှနှစ်ဖက်သဘောတူလာတဲ့ဟာအဲ့ဒီ NCA စာချုပ်ကိုသဘောမတူတဲ့လူတယောက်မှမရှိဘူးပြောကျင်တဲ့သဘောကဒါကသဘောတူလာတဲ့စာချုပ်ဖြစ်တယ်ကောင်းလဲကောင်းတယ်ဆိုတော့ဒီစာချုပ်ကတော့ရသွားပြီဒါပေမဲ့ဒီစာချုပ်လက်မှတ်ထိုးဖို့ဆိုတဲ့စီမှာကိစ္စအမှပြဿနာပေါ်လာတယ်အဲ့တော့တချို့အဖွဲ့တွေကထိုးတယ်တချို့အဖွဲ့တွေကမထိုးဘူးအဲ့တော့ဒါကလည်းအခုဆက်ပြီးတော့မှသွားရမယ်ပထမတစ်ချက်ပေါ့နောက်ဒုတိယတစ်ချက်မှာဆိုရင်ဒီနိုင်ငံရေးဆွေးနွေးပွဲကိစ္စအခုဆိုရင်တစ်ဖက်ကလည်းမပြီးသေးပဲနဲ့ဒါအစိုးရကနေဘာဆက်ပြီးတော့လုပ်နေလဲဆိုနိုင်ငံရေးဆွေးနွေးပွဲတွေကို NCA စာချုပ်မှာပါတဲ့အတိုင်းသူကဆက်လုပ်နေတယ်ဆက်လုပ်တာလဲဟိုလုပ်ပါပြဿနာတော့မရှိဘူးဒါပေမဲ့လုံနီးကြိုင်နီးပုံတရာတွေပါကြတော့ကျွန်တော်တို့ကတော့ဟိုကျွန်တော်တူချင်းသုံးသက်ချက်ရတော့ပြဿနာတွေကျွန်တော်တို့အများကြီးတွေ့တယ်အများကြီးဘာလို့တွေ့လဲဆိုတော့ NCA စာချုပ်ဘာဖြစ်လို့ရခဲ့တယ်လဲပေါ့နော်တမိုင်းဝင် NCA စာချုပ်ရခဲ့တယ်လဲဆိုတာကိုကျွန်တော်တို့ကြည့်လိုက်တဲ့အခါကျတော့သူကရိုးရိုးလေးပဲနှစ်ဖက်ပြစ်ပခဖြစ်တယ်အဲ့ဒီနှစ်ဖက်ပြစ်ပခဖြစ်တဲ့လူတွေပဲဓာတ်ရိုက်တွေ့ဆုံဆွေးနွေးပြီးတော့မှသူတို့လုံကြတဲ့အခါကျတော့သူလိုချင်တာသူပြောကိုလက်ကိုလိုချင်တာပြောပြီးတော့မှအဲ့လိုရှင်းရှင်းလင်းလင်းလုပ်ခဲ့လို့သူကရခဲ့တာအဲ့တော့ဒါတစ်ချက်ကတော့အရေးကြီးတယ်အဲ့တော့အခုဒီမှာနိုင်ငံရေးဆိုင်ရာဆွေးနွေးပွဲတွေလုပ်ကြတော့မှအခုညဉ့်ညဉ့်ညီလာခံတို့ဘာလို့ပေါ့အဲ့ဒီခါကျတော့ကျွန်တော်တို့ဘယ်သူတွေဆွေးနွေးကြမလဲဒီမှာကျွန်တော်တို့မေးစရာမေးခွန်းပေါ်လာတယ်အဲ့တော့ကျွန်တော်တို့နားလေတလောက်ကတိုက်ပြီထဲမှာဆိုရင်အခုလောလောဆယ်အချိန်ထိပေါ့နော်အခုလောလောဆယ်အချိန်ထိဆိုအင်အားစုကတိတ်မြဲများမရှိဘူးသုံးခုလောက်ပဲရှိမယ်အဲ့ဒီသုံးခုကဘာလဲဆိုရင်ပထမတစ်ချက်ကပြည်သူလူထုတရက်လုံးကိုကိုစားပြုတာဆိုရင်ရွေးကောက်ခံအမတ်ရွေးကောက်ခံအဖွဲ့အစည်းတွေဒါပဲရှိမယ်အဲ့ဒီမှာဆိုရင်အခုဆိုရင်ရွေးကောက်ပွဲကပြီးသွားပြီ NLD အများဆုံးရတယ်ဆိုတော့သူကအများစုဖြစ်မှာပေါ့က จังขันเยปาเลยส่วนจังขันเยเลยปามาบ่ไตน่าอมัดดิส่วนเลยปามาบ่ไอ้นี่เอ็นอาซุจีอ่ะตะคู่เว้ยเพราะฉะนั้นดีเอ็นอาซุก็ยีกောက်ขันส่วนเนี่ยหากาไตปี้มาภွေซิบ่เฉิงกันอุปดิเรามาซวยลุยาได้ปุบิญลุยาได้ส่วนอะเยจี้ซုံးภွေซิอะแล้วตูก็รอนัมเบอร์1เป็นมาอะเยจี้เดดุติยะตะเฉ็ดก็ตัดมรตัดมรส่วนเนี่ยหากาดาก็เจนเราตะไม้ผิดสินเนี่ยตูก็บ่บอกลาล่ะตูเล่นเนี่ยก็ไก่ท่าได้เอ็นอาชื่อได้เอปี้รอมาဒီနေ့ချိန်ထိ तू ဟာလွတ်လပ်တော့အဖွဲ့အစည်းတစ်ခုအနေနဲ့ပေါ့နော်တည်ကြရည်တည်တဲ့အဖွဲ့အစည်းတစ်ခုအနေနဲ့နေတဲ့ခါကျတော့ဒီနိုင်ငံရေးဆိုင်ရာပဋိပက္ခတွေဖြည့်ရှင်းဖို့ဆိုရင် तू ပါမှဖြစ်မယ်။နောက်တတိယတစ်ခုကျွန်တော်တို့စီမှဒီလိုမပြေလည်မှုတွေဖြစ်နေတဲ့အခါကျတော့ဟိုလက်နက်ကိုင်တိုင်းသားတွေကဒါပုံကန်နဲ့ဘာညာဆိုတဲ့ဟာကနှစ်ကာလများစွာရှိနေတယ်။အဲ့တော့သူတို့တွေကလည်းဒါနိုင်ငံရေးဆွေးနွေးပွဲထဲမှာပါကိုပါမယ်အင်အားစုတစုအဲ့တော့ဒီအင်အားစု၃စုစနစ်တကျအခုဒီအရှေ့ NCA ညှိတယ်လို့ပေါ့တွေးဆုံညှိနိုင်ပြီးတော့မှလုပ်တယ်ဆိုရင်နိုင်ငံရေးဆွေးနွေးပွဲကြီးဆိုတဲ့ဟာကြီးကလည်းအော်မြင်နေတဲ့ကျွန်တော်တို့သွားမှာပဲဒါပေမဲ့အခုလောလောဆယ်ကျွန်တော်ဒါကိုဘာလို့ဟိုပြောရလဲဆိုတော့အခုလောလောဆယ် NCA စာချုပ်အရဒီခုနတော့လို့ပေါ့နော်အစိုးရအဖွဲ့ကနေဆက်ပြီးတော့သွားနေတဲ့စီမှာအဲ့ဒီပုံစံမဟုတ်ဘူးဖြစ်နေတယ်မဟုတ်ဘဲနဲ့ဒီကိုယ်စားလှယ်ပေါင်း900နဲ့900ကျော်တို့အမျိုးမျိုးပေါ့နော်အဖွဲ့စည်းတွေဟိုပြည်သူလူထုကတမဲမှမထည့်လို့ဟိုလုံးဝအယူကောက်မခံရတဲ့လူတွေလည်းဒီထဲမှာပါလို့ပါအဲပြီးတော့မှနောက်ဟိုပညာရှင်ဆိုပြီးတော့ဟိုကဒီကထဲမှာတွေလည်းရှိလာတဲ့ခါကျတော့ဒါတွေကမမှန်ကန်တဲ့နည်းတွေဆိုတော့ဒီနည်းတိုင်းနဲ့ဆက်ပြီးတော့မှသွားတော့မှသာလျင်ကျွန်တော်တို့စီမှာကောင်းမွန်တဲ့အဖြေရမယ်မြန်မြန်ဆန်ဆန်အဖြေရမယ်လက်တွေ့ကြတဲ့အဖြေတွေရမယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီ NCA မှာလက်မှတ်မထိုးတဲ့အဖွဲ့တွေပေါ့နော်အဲ့ဒီအဖွဲ့တွေပါဝင်လာအောင်ဒီ NLD အနေနဲ့ပေါ့လေဘယ်လိုများဆွဲဆောင်လို့ရမယ်လို့ထင်ပါလဲရှင်
ကျွန်တော်သုံးသပ်မိသလောက်ပေါ့လေအဓိကတော့ဒေါံဆန်းစုကြည်ရဲ့နော်ဩဇာအရှိန်အဝါပေါ့လေနောက်ပြီးတော့ဒေါံဆန်းစုကြည်ပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေယုံကြည်မှုအဲ့ဒါဟာအတော်အရေးကြီးတယ်လို့ကျွန်တော်ကမြင်တယ်လက်ရှိအချိန်တွေမှာနော်ပြည်တော်စုငြိမ်းချမ်းရေးညီလာခံကိုနော်ကျွန်တော်တို့ NCA ကိုလက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေမပါဘဲနဲ့ဒီတိုင်းရှေ့ဆက်သွားမယ်ဆိုရင်ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံဟာကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးကိုပေါ်ဆောင်နိုင်တဲ့ညီလာခံဖြစ်လာဖို့အလားအလာမရှိဘူးလို့ကျွန်တော်ကယုံကြည်တယ်။အဲ့ဒီလိုလက်မှတ်ရေးထိုးထားခြင်းမရှိတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုပါဝင်နိုင်အောင်ဒေါံဆန်းစုကြည်အနေနဲ့နော်လက်ရှိအစိုးရနော်လက်ရှိသမ္မတအပါဝင်အစိုးရအကြီးအကဲတွေနောက်ပြီးတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်အပါဝင်တပ်မတော်ရဲ့ထိပ်တန်းခေါင်းဆောင်တွေကိုညှိနှိုင်းဆောင်ရွက်ပေးနိုင်ဖို့လိုတယ်လို့ကျွန်တော်ကမြင်တယ်။အဲ့ဒီလိုညှိနှိုင်းဆောင်ရွက်ပေးနိုင်မယ်ဆိုရင်ဒီတန်း NCA ကိုလက်မှတ်ရေးထိုးမထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့အားလုံးပေါ့လေ။ဟိုဒီညီလာခံမှာပါဝင်လာနိုင်မယ်လို့မြင်တယ်
။ဟုတ်ကဲ့ပါ။ကျွန်တော်တို့ဒီ2015ခုနှစ်ကိုပြန်ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ဒီသမိုင်းဝင်ရွေးကောက်ပွဲကအဓိကကြတာပေါ့နော်။ဒါပေမဲ့အဲ့ဒီသမိုင်းဝင်ရွေးကောက်ပွဲမတိုင်ခင်မှာဒီပြည်ခိုင်ပြိုးပါတီဒီကြောင်စုတက်ခိုင်ဖွံ့ဖြိုးရေးပါတီအတွင်းမှာအကွဲအပြဲဖြစ်ခဲ့တာပေါ့နော်အဲ့ဒီအကွဲအပြဲဟာတဲ့ဒီရွေးကောက်ပွဲမှာဒီပြည်ခိုင်ပြိုးပါတီကြဆုံးတာရဲ့အဓိကဟိုအချက်တစ်ချက်ပါတယ်လို့ပြောပါတယ်အဲ့ဒါနဲ့ပတ်သက်လို့ဆရာဘယ်လိုသုံးသပ်လို့ရပါလဲရှင
်ဩဒါကတော့သူတို့ပါတီတွင်းကိစ္စနဲ့တော့ဆိုင်တော့ပါလေကျွန်တော်တို့ကတော့ကျွန်တော်အနေနဲ့ပါဒီဟာမထင်ဘူးဒီချိန်မှာရွေးကောက်ပွဲမှာNLD ကနိုင်ရတဲ့အကြောင်းရင်းအဓိကအကြောင်းရင်းကပြည်သူလူထုကလက်ရှိအစိုးရကိုလုံးဝလက်မခံနိုင်ဘူးဒီကျွန်တော်အနေနဲ့ကတော့ဒီလောက်လေး क्वे တဲ့ဟာကတော့သူတို့ပါတီထဲမှာရှိကြမှာပဲကျွန်တော်ထင်ပါတယ်အဲ့တော့သူတို့အချင်းချင်းကတော့ क्वे ကြပြဲကြတာတွေကတော့ပါတီတွင်းမှာရှိကြတာပဲဒါကအဓိကအချက်လို့ကျွန်တော်မြင်ယူဆဘူးပေါ့သို့တော်လည်းဒီနောက်ဆုံးအခြေအနေကတော့ကျွန်တော်ဒါတော့မပြောနိုင်ဘူးပေါ့လေအဲ့တော့ကျန်တဲ့ပုံစံများလည်းသုံးသပ်လို့ရပါတယ
်ဟုတ်ကဲ့ပါအဲ့တော့ဆရာဦးစီသူအမင်းနေနော်ဒီပြည်ခိုင်ပြိုးပါတီပါတီတွင်း क्वे ပြဲကသူတို့ဒီအဒီပြည်ခိုင်ပြိုးပါတီကြဆုံးခြင်းရဲ့ဒါအစမိတန်းလို့ပြောလို့ရလားရှင
်အဓိကကတော့ဒီရွေးကောက်ပွဲပေါ့နော်ဟိုရွေးကောက်ပွဲရလဒီလိုမျိုးဖြစ်သွားတဲ့စီမှာကတော့ခုနကတော့ပါတီတွေအကွဲအပြဲကအဓိကအချက်တော့မဟုတ်ဘူးအဓိကအချက်ကတော့ဆရာခုနကပြောသလိုပဲနှစ်ပေါင်းများစွာပြည်သူတွေကပြောင်းလဲခြင်းကြတယ်ဒါကတော့အဓိကကြတယ်ဒါပေမဲ့ရုပ်ပြက်ဆင်းပြက်ဖြစ်သွားရလောက်တဲ့အထိကိစ္စမှာတော့အဲ့ဒီကိစ္စပါပါတယ်မဖြစ်လို့လဲဆိုတော့အဲ့လိုမျိုးပါတီတွေမှာတော်တော်ကိုအယုဆူအကြီးတန်းစွာပေါ့နော်ပါတီထားချုပ်ကိုဝင်ပြီးတော့စီးရတဲ့အခြေအနေပြီးတော့မှနောက်တကယ်ထိတ်ဆုံးကောင်းဆောင်တွေကိုဖယ်ရတဲ့အခြေအနေဆိုတာဟိုပြောလို့လဲဟိုမသိတော့ဘူးပေါ့နော်အဲ့လိုဖြစ်လာတဲ့ခါကျတော့ရွေးကောက်ပွဲမှာအဲ့လိုဖြစ်ပြီးတဲ့နောက်မှာရွေးကောက်ပွဲမှာဒီဘုသူ့ကိုသူတို့တွေကဟိုဗာလဲဟိုမဲရအောင်နိုင်အောင်စီယုံမလဲအဲ့ဒါမှကွဲပြားသွားပြီသူလူတွေကုလူတွေဖြစ်ကုန်ပြီအဲ့ဒါဒီကတော့ဒါသူတို့မဲရှုံးတဲ့စီမှာဆိုးဆိုးဝါရှုံးသွားတဲ့အကြောင်းရင်းဆိုရင်တော့မှန်ပါတယ်ဒါပေမဲ့ရွေးကောက်ပွဲတစ်ခုလုံးရှုံးသွားတဲ့အနေအထားကတော့အဲ့ဒါကြောင့်မဟုတ်ဘူးတစ်ဖက်ကပြည်သူလူကြီးကိုယ်တိုင်ဒါဟိုဟိုဗာလဲ လူရင်ဆန္ဒပေါ့နော်အပြောင်းလဲဖြစ်ချင်တယ်နောက်ဒေါ်ဆန်းစုကြည်ရဲ့ဥဆောင်မှုကိုလည်းလိုလားတယ်ဒီဥစ္စာတွေအကုန်လုံးပေါင်းစပ်ပြီးတော့ဖြစ်သွားတယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့ပါဆရာရံမျိုးသိန်းအနေနဲ့ဘယ်လိုသုံးသပ်လို့ရပါလဲဒီပြည်ခိုင်ဖြိုးပါတီအတွင်းအခြေအနေလေးပေါ့လေ
ကျွန်တော်ကတော့ပြည်ခိုင်ဖြိုးပါတီထဲမှာကျွန်တော်ကကွဲပြဲတယ်လို့ကျွန်တော်ကမယူဆဘူးဘာဖြစ်လို့လဲဆိုတော့ဒီဖြစ်စဉ်ရဲ့နောက်ပိုင်းမှာเนาะပါတီဥက္ကဋ္ဌဒုရဦးရှိမန်းကပါတီရဲ့ဘိုးကော်မတီဝင်ဖြစ်ဆက်ပြီးတော့ရှိနေတယ်အဲ့ဒီအခါကျတော့နောက်ပြီးတော့အခြားတော့ပါတီထဲမှာတာဝန်ယူထားတဲ့ပုံကူတွေကလည်းရွေးကောက်ပွဲမှာဟိုလွှတ်တော်ကိုယ်စားလှယ်လောင်းပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းနေဖြစ်ဆက်ပြီးတော့ဝင်ပြိုင်တယ်။နောက်သူရဦးရှိမန်းကိုယ်တိုင်လည်းပဲပါတီရဲ့ကိုယ်စားလှယ်လောင်းဖြစ်ဆက်ပြီးပြိုင်တယ်။အဲ့ဒီအခါကျကျွန်တော်ကတော့ဒီဖြစ်စဉ်ကိုသုံးသပ်တဲ့အခါမှာဒါပါတီတွင်းအကွဲပြဲလို့ပြောဖို့ခက်တယ်လို့ကျွန်တော်ကထင်တယ်။အဲနောက်တစ်ချက်ကဘာလဲဆိုတော့ကျွန်တော်သုံးသပ်ကြည့်တဲ့အခါကျဒါဟာတမင်များဖန်တီးတဲ့เนาะလူတွေကိုလှည့်စားလို့ရအောင်အဲထို့သဖြင့်တော့အတိုက်ခံခေါင်းဆောင်နဲ့နော်အတိုက်ခံပါတီကိုလှည့်စားလို့ရအောင်လုပ်တဲ့နော်ဟိုအကွက်တစ်ခုလားလို့လေနိုင်ငံရေးလက်ကွက်တစ်ခုလားလို့လေကျွန်တော်ကသုံးသပ်တယ်။အဲအဲ့ဒီလိုကျွန်တော်ကဘာလို့ပြောလဲဆိုတော့ကျွန်တော်လက်ရှိအခြေအနေဒီသုံးသပ်ကြည့်တဲ့အခါမှာလက်ရှိပေါ့လေဟိုလူအများကပြောနေတယ်နော်လက်ရှိပြည်ခိုင်မျိုးပါတီဟာတို့ရဲ့ exit strategy ပေါ့တို့ရဲ့ဒီထွက်ပေါက် view ဟာကိုလုပ်နေသလားလို့လူတွေကသုံးသပ်တယ်။ဒါပေမဲ့ကျွန်တော်အမြင်ကတော့ဘာလဲဆိုတော့တို့ဟာ exit strategy ကိုလုပ်နေတာမဟုတ်ဘူး။ containment strategy ကိုလုပ်နေတယ်လို့ကျွန်တော်ကသုံးသပ်တယ်။အမထင်းချုံနိုင်မှုမူဝါဒကိုသူတို့ကလုပ်နေတယ်။သူတို့ခင်းပေးထားတဲ့လမ်းမှာပဲ။နော်သူတို့တတ်မှတ်ထားတဲ့အခြေအနေတွေကြားထဲမှာအလုံးလုံးနေရတဲ့အနေအထားမျိုးရှိတယ်။နောက်လက်ရှိရွေးကောက်ပွဲအနိုင်ရပြီးနောက်ပိုင်းကိုကြီးလိုက်မယ်ဆိုရင်လည်းပဲကျွန်တော်အမြင်အားဖြင့်တော့ဒေါ်ဆန်းစုကြည်ကတော်တော်ကြီးကိုဟလာထိမ့်ထိမ့်ညှိညှိနဲ့နော်ဟိုတွားနေရတဲ့တင်တင်မှုမှုတွားနေရတဲ့သဘောမျိုးဖြစ်နေတယ်။အဲ့ဒီအခါကျတော့လက်ရှိအခြေအနေထိနော်အစိုးရနဲ့နော်တပ်မတော်ရဲ့ containment strategy ဟာလက်ရှိအခြေအနေဒီအလုပ်ဖြစ်နေတယ်အောင်ပြင်နေတယ်လို့ကျွန်တော်ကတော့သုံးသပ်တယ်အဲ့ဒီ containment strategy ကိုကျွန်တော်တို့တကယ်ဖောက်မထွက်နိုင်သမျှကျွန်တော်တို့ဟာသူတို့ချပေးထားတဲ့နိုင်ငံရေးလမ်းပြမြေပုံတဲမှာပဲဟိုဆက်ပြီးသွားနေရမယ့်အနေအထားမျိုးရှိတယ်လို့ကျွန်တော်ကသုံးသပ်တယ
်ဟုတ်ကဲ့ပါဒီဒေါ်အောင်ဆန်းစုကြည်အနေနဲ့ပေါ့နော်သူဒီ၄ပွင့်ဆိုင်ပထမဆုံးတောင်းဆိုခဲ့တာပေါ့၄ပွင့်ဆိုင်တွေ့ကြပါတယ်ဆိုတော့သမရာကြီးဦးသိန်းစင်ရဲ့တပ်မတော်ကွယ်ဦးစည်းချုပ်ပြုမှုကြီးမင်းအောင်လှိုင်ရဲ့ဒီလွတ်တော်နေရကအုန်းဥပဒေတွေဖြစ်တဲ့သူရဦးရှိမန်းနဲ့ဦးခေအောင်မြင့်တို့သူတွေ့ဖို့ဆိုပြီးသူတောင်းပူပါတယ်။ဒါပေမဲ့အဲ့ဒီအချိန်မှာမတွေ့ဘဲနဲ့ဒီသမရာကြီးဦးသိန်းစိန်က6ပွင့်ဆိုင်တခါတွေ့ပါတယ်။နောက်6ပွင့်ဆိုင်တွေ့ပြီးတဲ့အခါကျတော့ဘာမှဖြေတဲ့ရလတ်လည်းမရှိဘူးပေါ့လေ။ဘာမှလည်းမဖြစ်ဘူးမဖြစ်မြောက်ဘူးဆိုပြီးတော့ပြောကြပါတယ်။ဒါပေမဲ့ဒီရွေးကောက်ပွဲလွန်ကာလမှာဒေါအောင်ဆန်းစုကြည်အနေနဲ့ဟိုတွေ့ခွင့်ရတာသမရာကြီးနဲ့လည်းတရားတွေ့ရတယ်၊ဘုဂျုံမူကြီးမင်းအောင်နဲ့လည်းတွေ့ရတယ်၊သူရရှိမန်းနဲ့လည်းတွေ့ရတယ်။ဒါတွေပို့ပြီးထူးကြတာဒီသတင်းစကားတွေအရာဒီစာဖတ်နေတယ်ဆိုတဲ့ပုံကိုကြီးဘုဂျုံမူကြီးတန်းရွှေအနိုင်ယူသွားတဲ့ဘုဂျုံမူကြီးတန်းရွှေနဲ့ပါတွေ့တယ်ဆိုပြီးတော့အားလုံးကလည်းအသိပါပဲလေဒီကိစ္စ။အဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ဘယ်လိုသုံးသပ်လို့ရလဲရှင်။
အဲကျွန်တော်ကတော့ဟိုသူတို့ထူးခြားမှုကတော့သူတန်းရွှေကသူ့မိနေရွှေသေးအောင်လို့လို့တော့တော့ဒေါ်ဟန်းစုကြည်နဲ့ပထမဆုံးဟိုစစ်ဆက်ဆွေးနွေးတာတွေပြုလုပ်ပြီးမှသူတွေ့တာပေါ့အဲ့တော့ဒီချက်တိတ်လေးကိုသူတို့ပွဲထုတ်ခြင်းနဲ့အကြောင်းအရာလေးတော့ရှိမယ်လို့ကျွန်တော်ထင်ဒီနောက်ွယ်ဘယ်လောက်ထိရှိလာမယ်ဆိုတာတော့
ဘယ်သူမှ
ပြောနိုင်နောက်ထပ်ကြည့်ရမှာပေါ့
2016ခုနှစ်နှစ်တက်မှာပေါ့နော်အားလုံးမြန်မာပြည်သူပြည်သားအပေါင်းလည်းစိတ်ချမ်းသာရင်းကိုယ်ဤကျမ်းမာခြင်းနဲ့ပြည့်စုံကြပြီးတော့ပြောလို့လာမယ့်2016ခုနှစ်ကြီးတစ်ခုလုံးကဒီမြန်မာပြည်သူပြည်သားတွေမျှော်လင့်နေတဲ့ပြုပြင်ပြောင်းလဲရေးအပြောင်းလဲရေးလေအားလုံးမြင်ကြရလိမ့်မယ်လို့ဒီမှာမျှော်လင့်ပါတယ်ရှင်အားလုံးရှင်လန်းချမ်းမြေကြပါစေဒီနေ့ပါဝင်ဆွေးနွေးပေးရဆရာဒေါက်တာခင်မောင်ညိုရဲ့ဆရာကြီးဆရာဦးစည်သူအောင်မြင့်နဲ့ဒေါက်တာရံမြင့်သိန်းလုံးကျေးဇူးအများကြီးတင်ပါတယ်ရှင်က
ျေးဇူးတင်ပါတ
ယ်ကျေးဇူးတင်ပါတ
ယ်ကျေးဇူးတင်ပါတယ
်မတ်တီမကွေးစီရရဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ဒီကနေ့ညပတ်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 24 25နဲ့30 nit တို့ကနေဆက်ပြီးတော့ဖိုင်းယူနာဆင်နိုင်ကြပါရစေ
။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ် January 3ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington ကနေတရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ဆယ်နိုင်ထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 32 51အပြင်လိုင်းလမီတာ190ရိုးကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာပြည်မှပေးစာများကဘာတလွားထူးခြားဆန်းပြသတင်းများနဲ့ပတ်စင်တခြားပတ်စင်ကဏ္ဍတွေကိုနားဆင်ရမှာပါရှင်။ခုတော့စာရေးသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပါမယ်။ဒီတစ်ပတ်မှာတော့တရားမဝင်ကုံသွဲရိတ်ထိန်ချုပ်ဖို့လုပ်တာဘာကြောင့်မအောင်မြင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါရယ်မခွာညိုကကိုညီတင်ဆက်ထားပါရယ်ရှင
်ဒီကရက်ဒီဇင်ဘာ30ရက်နေ့ကသမရယုံဟာမောင်ခိုဖန်းတဲ့တရားမဝင်ကုံသွဲမှုတားဆီးထိန်ချုပ်ရေးဘိုးကော်မတီကိုဖျက်သိမ်းကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါရယ်အဲ့ဒီထုတ်ပြန်ကြေညာချက်နဲ့အညီဒီကော်မတီကိုတာဝန်ယူထားတဲ့စီဝါကူးသန်းဝန်ကြီးဌာနကလည်းသူတို့ဖွဲ့စည်းထားတဲ့မိုဘိုင်းတင်းလို့ခေါ်တဲ့မောင်ခိုဖမ်းတဲ့အဖွဲ့တွေကိုလည်းဖျက်သိမ်းဖို့တပြိုင်နက်တည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သမရယုံရဲ့အမိန့်ကြေညာချက်မှာရောထပ်ဆင့်အမိန့်ထုတ်တဲ့စီဝါကူးသန်းဝန်ကြီးဌာနရဲ့အကြောင်းကြားစာမှာပါဒီအဖွဲ့ကိုဘာကြောင့်ဖျက်သိမ်းရတယ်ဆိုတာဖော်ပြမထားပါဘူး။ဒါပေမဲ့အဲ့ဒီမိုဘိုင်းတင်းတာဝန်ယူတဲ့အဖွဲ့ဝင်တွေအာဂရီလိုက်စားမှုရှိနေတယ်၊တိုင်ကြားမှုတွေများနေတယ်၊ဒါကြောင့်ဖျက်သိမ်းရတာဆိုပြီးသတင်းတွေလည်းထွက်ပေါ်နေပါတယ်။အစိုးရကအကောင့်ထဲပေါ်တဲ့တရားမဝင်ကုန်သွယ်မှုထိန်းချုပ်ရေးလုပ်ငန်းဘာကြောင့်မအောင်မြင်တယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ဒီအဖွဲ့ကို2012ခုနှစ်ဒီဇင်ဘာလ12ရက်နေ့ကစီးပွားကူးသန်းဝန်ကြီးဦးဝင်းမြင့်ဦးဆောင်ပြီးဖွဲ့စည်းခဲ့တာမို့အခုဆိုရင်သုံးနှစ်တာတက်တန်းရှိနေပါပြီငကိုစပြီးဖွဲ့စည်းရတဲ့ရည်ရွယ်ချက်ကတော့မြန်မာနိုင်ငံရဲ့ကုန်သွယ်ရေးစည်ရင်းစရာတွေဟာအိမ်နီးချင်းတွေနဲ့ကုန်သွယ်ဘက်နိုင်ငံတွေကစည်ရင်းစရာတွေနဲ့ကွာဟမှုအလွန်များနေတယ်ဒါဟာတရားမဝင်ကုန်သွယ်မှုကြောင့်ဖြစ်တယ်ဒါကိုတားဆီးဖို့အတွက်တရားမဝင်ကုန်သွယ်မှုတားဆီးထိန်းချုပ်ရေးအဖွဲ့ဖွဲ့ဖို့လိုအပ်တယ်ဆိုပြီးတော့ဖွဲ့ခဲ့ကြတာဖြစ်ပါတယ်။စဖွဲ့စဉ်ကဒီကနေ့အချိန်အထိအဲ့ဒီဗဟိုကော်မတီလက်အောက်မှာမှောင်ခိုကုန်ပစ္စည်းတွေဖမ်းဖို့မိုဘိုင်းတီးမ်တွေကိုဖွဲ့စည်းခဲ့ပါတယ်။အထူးသဖြင့်နေဆက်ကုန်သွယ်မှုပမာဏများတဲ့တရုတ်နယ်စပ်မူဆယ်မန္တလေးကားလမ်းပေါ်မှာနဲ့ထိုင်းနယ်စပ်မြောက်ပိုင်းရန်ကုန်ကားလမ်းတွေပေါ်မှာဖြစ်ပါတယ်။စဖွဲ့စည်းစဉ်ကတော့စီဝါကူတန်းဝင်ကြီးဌာနကအရာရှိတွေတခြားဌာနဆိုင်ရာတွေနဲ့သက်ဆိုင်ရာဒေသဆိုင်ရာအာဏာပိုင်တွေအပြင်သတင်းမီဒီယာကလူတွေကိုပါထည့်သွင်းခဲ့တာတွေ့ရပါတယ်။တရားမဝင်ကုန်ပစ္စည်းစစ်ဆေးတားမြစ်တဲ့ဆိုပေမဲ့လည်းတကယ်တကယ်ဖမ်းဆီးစစ်ဆေးမိတာတွေဟာတရုတ်နဲ့ထိုင်းနိုင်ငံနယ်စပ်ကနေအကောက်ခွန်မဲ့တရားမဝင်တင်သွင်းလာတဲ့အရက်ဘီယာနဲ့ secret တွေကအများစုဖြစ်နေပါတယ်။ဒါအပြင်ရွေးရှားစနစ်နဲ့ကြက်မှတ်မယ်ဆိုပေမဲ့နောက်ပိုင်းကျတော့အဖွဲ့ကိုထိုင်ချပြီးစစ်စည်ရေးဂိတ်သဖွယ်လှုပ်လာတဲ့အတွက်အရင်ခက်ကလှုပ်ခဲတဲ့ပုံစံအတိုင်းပြန်ဖြစ်သွားပါတော့တယ်
။အဲ့လိုမောင်ခိုဖမ်းတဲ့ကော်မတီဟာနောက်ပိုင်းမှာတရားမဝင်ကုန်ပစ္စည်းတွေဟာနေဆက်လမ်းကြောင်းကနေပဲဝင်လာတာမဟုတ်ပင်လယ်ရေကြောင်းကနေလည်းဝင်တယ်လေဆိပ်တွေကနေလည်းဝင်တယ်ဒါကြောင့်ပင်လယ်ရေကြောင်းကနေဝင်လာတဲ့ကွန်တိန်နာတင်သင်္ဘောကြီးတွေကိုလည်းစစ်ရမယ်လေဆိပ်အဝင်အထွက်ကိုလည်းစစ်ရမယ်ဆိုပြီးအကောင့်တွေဖော်ဖို့ကြိုးစားခဲ့ပါသေးတယ်ဒါပေမဲ့အဲ့လိုစစ်ဆေးမဲ့ကိစ္စသက်ဆိုင်ရာရေချောင်းပို့ဆောင်ရေးရေဓာတ်လေချောင်းပို့ဆောင်ရေးဒေသအာဏာပိုင်အကောက်ခွန်စတဲ့လက်ပေးလက်ယူလုပ်တာအဝင်ကွင်ကျဖြစ်နေတဲ့ဌာနဆိုင်ရာတွေဘက်ကသဘောမတူတာကြောင့်ကောင်းကောင်းအကောင့်ထည့်ဖော်လို့မရခဲ့ပါဘူးရန်ကုန်မှာပဲဝိုင်နဲ့အရက်တူလောင်နဲ့ဂူတော်တွေကိုဝင်စည်းတာမျိုးလုပ်နိုင်ခဲ့ပါတယ်ဒါကလည်းတိုင်သူရှိလို့လုပ်ရတာပါဆိုပြီးနောက်ပိုင်းပြောဆိုခဲ့ပါတယ်ကုန်သွယ်ရေးလမ်းကြောင်းတွေမှာမှောင်ခိုဖမ်းတဲ့မိုဘိုင်းတီးမ်အဖွဲ့တွေရှိနေတော့မောင်ခိုကုန်ကူးသူတွေဟာအဲ့ဒီအဖွဲ့တွေရှိရာဂိတ်ကိုရှောင်ကွင်းပြီးသွားကြတာလက်ငွေပေးပြီးဖြတ်သန်းတာစတာတွေဖြစ်လာပါတယ်မိုဘိုင်းတင်းအဖွဲ့တွေအနေနဲ့ကလည်းလာသမျှကုန်ကားအားလုံးကိုစစ်ဆေးရင်ကုန်စီစီးဆင်းမှုကြန့်ကြာစေနိုင်တာမို့မသင်္ကာရာလောက်ပဲဖွင့်ဖောက်စစ်ဆေးတာမျိုးလုပ်လို့ရတဲ့အခြေအနေကလည်းလက်ပေးလက်ယူလုပ်ဖို့အခြေအနေတခုဖြစ်ပေါ်စေခဲ့တာမျိုးပါတကယ်တော့ဒီလိုဖြစ်စဉ်တွေဟာအဆန်းတကျေတော့မဟုတ်ပါဘူးအရင်စစ်ဆိုးရအုပ်ချုပ်ခဲ့တဲ့အနည်းငယ်ကျော်ကာလမှာလည်းခုလိုပဲဖြစ်ခဲ့ဘူးပြီးမောင်ခိုဖန်းစီရဲ့လုပ်ငန်းတစ်ချိန်မှအောင်မြင်မှုရခဲ့တာမဟုတ်ပါဘူး
။အရင်စစ်အစိုးရခေတ်ကဆိုရင်ကုန်ပစ္စည်းအုပ်စု၁၁စုကအမျိုးအစားပေါင်းများစွာကိုတင်သွင်းခွင့်ကန့်သတ်ခဲ့လို့တရားမဝင်ကုန်ပစ္စည်းတင်သွင်းမှုအလွန်မြင့်တက်ခဲ့ပါဗါး။တ ဒီခါမှာစစ်အစိုးရဟာနေဆက်ကုံသွဲမှုစစ်ဆေးတာကိုအကောက်ခွန်ဌာနတစ်ခုတည်းမလုပ်စေတော့ပဲဌာနဆိုင်ရာအသီးသီးပါတဲ့အဖွဲ့ဖွဲ့စည်းဆောင်ရွက်စေတာနေဆက်ကုံသွဲရေးလမ်းတစ်လျှောက်စစ်ဆေးရေးဂိတ်အများအပြားချထားစစ်ဆေးစေတာလုပ်ကင်ခဲ့ပါတယ်။ဒါပေမဲ့လည်းအဂတိလိုက်စားမှုတွေကြောင့်အောင်မြင်မှုမရခဲ့ပါဘူး။နောက်ဆုံးဗိုလ်ချုပ်ကြီးခင်ညွန့်ကသူ့ထောက်လှမ်းရေးတပ်ဖွဲ့တွေဦးဆောင်တဲ့နဆက်ကအဖွဲ့တွေထပ်မံဖွဲ့စည်းတာဝန်ပေးအပ်ခဲ့ပြန်ပါတယ်။အဲ့ဒီအဖွဲ့လဲအဂရိလိုက်စားမှုနဲ့ပြဿနာတွေပေါ်ပြီးနောက်ပိုင်းမှာစစ်ထောက်လှမ်းရေးအဖွဲ့ဖြတ်သိမ်းခံရတဲ့အထိဖြစ်ပျက်ခဲ့တာကိုတွေ့နိုင်ပါတယ်။တရားမဝင်ကုံစီကူတန်းခွင့်နဲ့ပတ်သက်ရင်ခေတ်အဆက်ဆက်မှောင်ခိုဖမ်းအဖွဲ့ဖွဲ့ပြီးဖမ်းတာဂိတ်တွေဖွင့်ပြီးဆောင်ရွက်တာတကြိမ်မှအောင်မြင်မှုမရခဲ့ပါဘူး။အခုအစိုးရအဖွဲ့တွေလက်ထက်မှာတော့ငကိုကစစ်စစ်ရေးဂိတ်အားလုံးကိုဖြတ်သိမ်းပြီးတဲ့နောက်တိတ်မကြခင်မှာမိုဘိုင်းတင်းတွေပြန်ဖွဲ့ရွေးရှားဂိတ်တွေဖွင့်ပြီးမှောင်ခိုပြန်ဖမ်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီအဖွဲ့ကိုယ်တိုင်းကအာဂရိလိုက်စားမှုတွေရှိလာတိုင်တောခံရမှုတွေများလာတဲ့အတွက်အခုနောက်ဆုံးတော့အရင်အဖွဲ့တွေဂိတ်တွေလိုပဲဖျက်သိမ်းရတဲ့အခြေအနေထိပြန်ရောက်သွားရတာဖြစ်ပါတယ်
။ပြောရရင်မြန်မာနိုင်ငံမှာအောက်ခွန်မဲ့တရားမဝင်မှောင်ခိုတင်သွင်းမှုအကြီးကြီးလုံနေကြသူတွေဟာအစိုးရနဲ့နှိစက်တဲ့ခရိုနီအတိုင်းဝိုင်းလက်နက်ကိုင်အဖွဲ့စည်းတချို့ကုမ္ပဏီထောင်တရားဝင်ကွန်ပစ္စည်းနည်းနည်းပပအသွင်းပြပြီးအများစုခိုးသွင်းနေတဲ့ကုမ္ပဏီကြီးတွေကအဓိကလုတ်ကင်နေကြတာပါသူတို့ကိုဖမ်းရစီရခက်ပါတယ်ဖမ်းဖို့စီးဖို့ကြိုးစားသူတွေဒုက္ခတော်ရောက်သွားနိုင်ပါတယ်တကယ်တကယ်ဖြစ်သင့်တာကနေဆက်ကုံသွေးရေးကိုရောပင်လယ်ရေချောင်းကုံသွေးရေးကိုပါကြက်ကြက်မမတ်ထိန်းသိမ်းနိုင်ဖို့ကြိုးစားတာအဂတိလိုက်စားမှုကိုစနစ်တကျတိုက်ဖြတ်တာတွေလုံးမသာတရားမဝင်ကုံသွေးမှုညှို့နှဲသွားမှာဖြစ်ကြောင်းပါ
စီတူအမေရဲ့ပြည်ရင်တရင်တုံသက်ချက်ကိုထုတ်လင်းပေးတော်ရပါရှင်ခုရောလာမယ့်အင်္ဂါနေ့ည9:00နာရီတိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်မှာဖားအကြောင်းနဲ့ဆွေးနွေးမလဲဆိုရနာဆင်ကြည့်ရအောင်ပါ
ဒီကနေ့လူကောက်ပွဲမှာရင်းနေခဲ့တဲ့လက်ရှိအာဏာရပြည်ခိုင်ဖြိုးပါတီအနေနဲ့မကြခင်မှာအစိုးရနဲ့လွတ်တော်နေရအများစုကိုလက်လွတ်ရတာမှာဖြစ်ပါတယ်ပါတီဝင်တန်းနဲ့ချီပြီးရှိတယ်လို့ဆိုတဲ့ပါတီကြီးတခုအနေနဲ့ပြည်ခိုင်ဖြိုးပါတီဟာမြန်မာနိုင်ငံရေးမှာအခိုင်အမာဆက်ပြီးရပ်တည်နိုင်အောင်မယ်လို့ကျွန်တော်တို့သောတာရှင်တွေယူဆကြပါသလားအရင်ကမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီလို့တဖြည်းဖြည်းမှေးမိန်သွားတော့မှလားဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238255လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်လာမယ့်အင်္ဂါနေ့ည9:00နာရီတရိုက်လေလိုင်းဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းစီစဉ်ကနေတင်းငွေနေနေညဖက်အစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရစေ။ခုတော့အပတ်စဉ်တင်ဆက်နေတဲ့မအေးတာနာကျော်တင်ဆက်ထားတဲ့မြန်မာပြည်မပေးစာများကဏ္ဍကိုနားဆင်ကြရအောင်ပါ။
နှစ်သက်ပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြမပြေကပေးစာများအစီအစဉ်ကနေပြန်ကြားပေးတော့မှာပါနော်နောက်ပိုင်းမှာနောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြစ်တာအတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုတော့ VOE ကိုနှစ်သက်စုံမွန်ခြွေလာကြတဲ့ VOE ပေးရတဲ့ရဲ့နှုတ်ခွန်းဆက်စကားလေးတွေကိုဖော်ပြပေးစီမှာနေနော်ရှမ်းပြည်မြောက်ပိုင်းနမ်မတူမြို့ဝင်းမြစ်မုံကုမ္ပဏီကဌာနစုမှုဒေါ်တင်ငွေက VOE ကိုအခုလိုမျိုးနှုတ်ခွန်းဆက်လာတာပါ
VOA 1 တော်သားအားလုံးကိုစိတ်နှဖျားစမ်းမချမ်းသာကြပါစေလို့ဆုတောင်းမြတ်တာပို့သလိုက်ပါရစေ။ခရစ်စမတ်သချင်းတွေ VOA ကထောက်လွှင့်ပေးနေတာနားထောင်နေရပါတယ်။ကျွန်မအသက်လည်း60ရှိလာပြီမို့ VOA ကိုနားထောင်လာတာကလည်း44နှစ်လောက်ရှိပြီပေါ့။အခုဆိုရင် Nam2 မှာ mobile phone လည်းသုံးလို့ရနေပြီမို့ VOA သတင်းတွေကို Facebook ကလည်းဖတ်ရ၊ရုပ်သံ file တွေလည်းဖွင့်ကြည့်လို့ရတာမို့ Facebook မှာသတင်းတွေရောရုပ်သံ file တွေပါအဆင်ပြေအောင်ဆောင်ရွက်ပေးတဲ့ VOA ကိုအထူးကျေးဇူးတင်ပါတယ်။VOA ကိုအစီအစဉ်တိုင်းကြိုက်ပါတယ်။ဒါရိုက်လေလိုက်အစီအစဉ်ကိုတော့ကိုကြိုက်တဲ့ခေါင်းစဉ်တွေဆွေးနွေးတဲ့အခါအချိန်အကန့်အသတ်နဲ့ဆိုတော့နားထောင်ရတာအားမရပါဘူး။ VOA ကထုတ်လွှင့်တဲ့အစီအစဉ်တိုင်းကဗဟုသုတလည်းရ၊ပညာလည်းတိုးအကျိုးရှိလာပါတယ်။ VOA ကပေးပို့တဲ့2015ပြည့်ကြိမ်ကိုလည်းကောင်းမွန်စွာလက်ခံရရှိပါတယ်။2016ပြည့်ကြိမ်ကိုလည်းပို့ပေးပါအောင်လို့မြစ်တာရက်ခံပါတယ်နော်။ VOA အစဉ်တိုးတက်အောင်မြင်ပါစေ။VOA ဝိုင်းတော်သားတွေအားလုံးလည်းခရစ်စမတ်နဲ့ New Year မှာပျော်ရွှင်ချမ်းမြေ့ကြပါစေ။
ဟုတ်ကဲ့ Merry Christmas နဲ့ Happy New Year မင်္ဂလာနှစ်သစ်ဖြစ်ပါစေလို့ဒေါက်တင်ငွေကို VOE ကပြန်ပြီးတော့ဆုတောင်းခြင်းပါတယ်နော်နောက်လဲဆက်ပြီးတော့အားပေးပါအောင်လို့ပြောခြင်းပါတယ်ရှင်အခုတော့ VOE ရဲ့ Facebook စာမျက်နှာပေါ်မှာ VOE ကိုနှစ်သစ်ဆုမွန်ခြွေလာကြတဲ့ VOE ပရိသတ်ရဲ့နှုတ်ခွန်းဆက်စကားလေးတွေကိုဖော်ပြပေးခြင်းပါတယ်နော်နှစ်ဖို့ဆိုတဲ့ VOE ပရိသတ်ကနှစ်သစ်မှာမင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့ဆုတောင်းပေးပါတယ်တဲ့ကိုချိုကလည်းမင်္ဂလာပါအမောင်ခင်မှာ VOE နဲ့အသက်ဆက်ခဲ့ရပါတယ် VOE ဝိုင်းတော်သားတွေကိုစိတ်နှပါချမ်းသာချမ်းသာပါစေကြောင်းဆုတောင်းမေတ္တာပို့သအပ်ပါတယ်တဲ့ကိုသမိုင်းကိုရေးဆိုတဲ့အကောင့်ပိုင်ရှင်ကတော့ VOE ဝိုင်းတော်သားတွေအလုံးနှစ်သစ်မှာစိတ်ချမ်းသာကိုချမ်းမာခြင်းနဲ့ပြည့်စုံကြပါစေလို့ဆုမွန်ဆန္ဒတောင်းဆုပြုတာပါညာလေး Facebook အကောင့်ပိုင်ရှင်ကလည်းမိသားစုတွေ VOA တစ်ဖွဲ့သားလုံးနှစ်သစ်မှာမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေတဲ့ပညာဘက်တော်သားဆိုရင်ဒီ VOA Facebook ပရိသတ်ကတော့
VOA ဖွဲ့သားများအားလုံးနှစ်ဟောင်းမှနှစ်သစ်တို့ကူးပြောင်းသွားတဲ့နေ့မှာကိုစိတ်နှပြဘေးရန်ကွာပြီးအမျိုးဘာသာသာသနာအကျိုးမိမိတို့စီးပွားများကိုဆောင်ရွက်နိုင်ပါစေကြောင်းဆုမွန်ကောင်းဖြင့်ဆုတောင်းပေးလိုက်ပါတယ
် VOA ဝန်တော်သားတွေအားလုံးနှစ်သစ်မှာပျော်ရွှင်စွာမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နှစ်သစ်ရရှိပိုင်ဆိုင်နေပါစေလို့ဆုတောင်းပေးလာတဲ့သူကတော့ဇော်မင်းထွန်းဖြစ်ပါတယ်နောက်နိုင်ကတော့နှစ်သစ်မှာကဘာချင်းငြိမ်းချမ်းပါစေလို့ဆုတောင်းလာပါတယ်။ကိုတန်းစောကလည်းနှစ်သစ်မှာပျော်ရွှင်ပါစေဆိုပြီးဆုတောင်းပေးလာတာပါ။ VOE သောရှင်ရွှေထူးနဲ့ဒဝဲရတုခင်တို့ကတော့
မြမသတင်းတွေကိုအမြန်ဆုံးထုတ်လွှင့်ပေးနိုင်ပါစေ။နောက်ပြီး VOE မိသားစုလည်းကျန်းမာချမ်းသာကြပါစေ
။ VOE ဝိုင်းတော်သူဝိုင်းတော်သားများအားလုံးနှစ်သစ်မှာပျော်ရွှင်ပါစေ။သတင်းတူသတင်းဦးများကိုဥဥဖျားဖျားတင်ဆက်နိုင်ပါစေ။
ဒီနှစ်သစ်ကူကိုတိတ်ပြီးတော့မကြိုးစိုးခြင်းဘူးလို့ပြောလာတဲ့သောရရှင်တွေလည်းရှိပါတယ်။လောင်လောင်မက
ဒီနှစ်ကူကကျွန်တော်တို့ဗမာပြည်အတွက်တော့ပျော်စရာမကောင်းသလိုရင်လည်းမခုန်ပါဘူး။ဒါပေမဲ့ကဘာကြီးငိမ့်ညမ်းပါစေပေါ့ဒီလောက်ပါပဲ
။ကိုမျိုးခိုင်ရလည်းသူ့လိုပါပဲ။နှစ်သစ်ကူဆိုတာမြန်မာလူမျိုးတွေမှာရှေးအစဉ်လာမရှိသလိုဘာမှလည်းမဆိုင်ဘူးလို့ထင်ပါတယ်။ဆိုပြီးတော့ရေးလာပါတယ်။ဒါပေမဲ့လည်းတန်းစင်မောင်ဆိုတဲ့ပြည်သက်ပြန်ရေးလာတာကိုကြည့်ရအောင်ပါနော်။
ဒီပြက်ကလေးကနိုင်ငံတကာအသုံးလို့ပြောရင်ရပါတယ်။ဒါကြောင့်မလို့သူများရောင်လို့လက်ရောင်နဲ့ပြောပြောအတိမတ်ပြုလို့ဒီပြက်ကလေးကိုတုံးကြတာပဲလေ။နှစ်သက်ကူးကူးပြောင်းတာပျော်ကြွှင်ကြတာမမှားပါဘူး။အတူယူမမှားဘူးတလွဲယူဆတွေမလိုက်မိဘူးတော့ဆင်ញင်ရမှာပါ
။ဟုတ်ကဲ့ပါ။ဘဲပါတာဘဲလူမျိုးအတွက်ပဲဖြစ်ဖြစ်တော်ရရှင်ကိုစောမင်းထွန်းပြောသားသလိုနှစ်သက်မှာပျော်ရွှင်စွာမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့အနှစ်တစ်နှစ်ရရှိပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းခြင်းပါတယ်ရှင်။ဘသူရဲ့အနှစ်သက်ပဲဖြစ်ဖြစ်မင်္ဂလာပေါင်းနဲ့ခါညောင်းပါစေလို့ဆုတောင်းရတာလဲမင်္ဂလာတပါပါနော် VOE သောရရှင်နေ VOE ကထုတ်လွှင့်ပေးတဲ့သတင်းတွေပေါ်မှာမှတ်ချက်ပေးပြီးရေးလာကြတာတွေကိုလည်းနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်အခုတော့ American Billboard သချင်းစီးရဲမှာနံပါတ်1ဖြစ်နေတဲ့သချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးစီမားရရှင်ဒီသချင်းလေးကိုလည်းသောရရှင်နေစိတ်မဲမထင်တော့ပါဘူးနော် Billboard Hot အဖြစ်ဆုံး10နံပါတ်1စီးရဲမှာနေရာယူထားတဲ့သချင်းလေးပါBritish အဆိုတော့ Adele ရဲ့ Day Album တဲ့25ထဲကသချင်းဖြစ်ပါတယ်။ Adele ဒီဆိုထားတဲ့ Hello ဆိုတဲ့သချင်းလေးကိုသောရရှင်နေခံစားနားဆင်ကြည့်ပါအောင်ရှင်
။ Hello It's me I was wondering if after all these years you'd like to me to go over everythingThey say the time's supposed to heal ya, but I ain't done much healing. Hello, can you hear me? I'm in California dreaming about who we used to be when we were younger and free.I've forgotten how it felt before the world fell at our feet. There's such a difference between us and a million miles. Hello from the other side. I must have called a thousand times. Hi.
Lolo se number 1 niya ko yauk ni de adulti so tha de hello so de tsin ko na sin ga ja ya ba myama tsin le ko chai nit de na sin de de thora shin ni twet twet naw pai ma myama tsin le de bou ne le thau lwin pe u ma phit par de shin akhu lo jamaro voe ga tadin ni ne patet pyo thora shin ni tong pyan yee da la ja da ko pyo pya pe sin ma de ကော့တောင် ကျွန်း အမှု နဲ့ ရွှေ ပြောင်း အလုပ် သမား များ ဆွေ ကောင်းစင် နဲ့ ကျမတို့ VOA က နေ ပြီးတော့ ထိုင်း နိုင်ငံ ကော့တောင် ကျွန်း စီရင်ချက် နဲ့ ပတ်သက် လို့ အစင်း အပြ ပွဲ တွေ ဇက်တိုက် ဖြစ် နေ ချင်း ထိုင်း နိုင်ငံ ရောက် မြန်မာ ရွှေ ပြောင်း အလုပ် သမား တွေ က လည်း အလုခ ထွက် ပြီးတော့ မြန်မာ ပြည် ကို လည်း မပြတ် နိုင် ဖြစ် တာ မလို့ ဒီ ကိစ္စ အေး ချမ်းချမ်း နဲ့ အဖြေ ရှာ စေ ခြင်း ကြတာ ပါ ဒီ သတင်း ကို တော့ VOA သတင်း တော့ ကိုစင် လိုက် ထိုင်း က နေ သတင်း ပေး ပို့ ထား တာ ဖြစ် ပါ တယ် ဒီ သတင်း ကို ကြည့်ရှု ပြီးတော့ အချစ် ကို မုံ သူ ဆိုတဲ့ တော်ရ ရှင် ပြန် ရေး လာ တာ က တော့
လူတိုင်းအမိအိမ်နဲ့မခွဲကြင်ကြပါဘူးမိသားစုရှေ့ရဲ့အတွက်သူများနိုင်ငံမှာကြုံခံနေရတာသူတို့နိုင်ငံကောင်းဆောင်ကောင်းတော့တိုးတက်တယ်နိုင်ငံသားကိုအလုပ်ပေးနိုင်တယ်လဆောင်ကောင်းကောင်းရတယ်ကွာခြားမှုတွေရှိတာကိုရွှေတွေအားလုံးသိပါတယ်ရက်ရှစ်ခံဆိုတဲ့သောရရှင်ကလည်းမလုတ်ခင်စဉ်းစားကြဘူးဆိုပြီးအခုလိုရေးလာပါတယ်အဲ့ဒါပြောတာအမျိုးချစ်ချင်းအရင်ပညာတတ်အောင်လို့စဉ်းစားဉာဏ်ရှိအော
ိတ်ဝင်စားစရာရေးထားတဲ့သောရရှင်တယောက်ကတော့မော်ဘိုဂီဆိုတဲ့သောရရှင်မှာ Facebook မှာသူ့ရဲ့မှတ်ချက်က
ကျွန်မ2008ခုနှစ်က NGO အဖွဲ့အစည်းတစ်ခုကထုတ်ထားတဲ့လူကုန်ကူးမှုဆိုင်ရာစာအုပ်လေးတအုပ်မှာလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကထိုင်းနိုင်ငံရဲ့ဖြစ်ရပ်လေးတစ်ခုဖတ်ခဲ့ပူးပါတယ်။အဲ့ဒါကတော့ထိုင်းမလေးတွေအုပ်စုလိုက်ကြီးဂျပန်နိုင်ငံကိုခိုးဝင်ကြတာပါ။ဒါကိုဂျပန်စုရကဖမ်းမိသွားတယ်။ဒါပေမဲ့စီးကမ်းရှိတဲ့ဂျပန်တွေကထိုင်းစုရကိုချက်ချင်းသတင်းပေးခဲ့တယ်။ဒါကိုထိုင်းစုရကဂျပန်စုရကိုချက်ချင်းပဲပြန်ပြီးတော့တောင်းခဲ့တယ်။ဂျပန်စုရအနေနဲ့ကော်မတီတစ်ခုဖွဲ့ပြီးတော့ထိုင်းကကလေးတွေကိုမိမိတို့နေရဖြစ်တဲ့ထိုင်းနိုင်ငံကိုပြန်လည်ပို့ဆောင်ပေးပါရန်ဒူးထောက်ပြီးတောင်းပန်ခဲ့တယ်တဲ့။ကျွန်မအဲ့ဒီစာပိုက်လေးဖတ်ပြီးသွားတဲ့အခါအဖေနဲ့အမေကိုအယံသတိရခဲ့ပါတယ်။မိဘဆိုရာသားသမီးတွေရဲ့အဖြစ်တွေကိုအမြဲတမ်းကောက်ွယ်ပေးတတ်ကြတယ်လေ။ကောင်းမွန်တဲ့အစိုးရဆိုရာလည်းမိဘလိုပါပဲလို့နားလည်ခဲ့တယ်။ဆက်ပြီးတော့မရေကျွန်တော်ပါဘူး
။ဒါကတော့ထိုင်းနိုင်ငံလက်ကျွန်းလူသက်မှုနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံသားနှစ်ယောက်ဒေသံအပြစ်ပေးခံရတဲ့ပုံမှာလူထုကမကြေမနပ်ဖြစ်ပြီးတော့ဒီကိစ္စကိုထပ်ပြီးတော့အစုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့အတွက်တောင်းဆိုနေကြတာနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့အမြင်တွေကိုရေးလာကြတာဖြစ်ပါတယ်ရှင်။ဒီတောင်းလာတဲ့သောရရှင်တွေကိုမကြခင်အလှည့်ပေးမှာဖြစ်ပါရဲ့နော်။ကျွန်တော်တို့ view ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOE ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရဲ့နော်။VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ဒေတာလာတဲ့သောရရှင်တွေကိုအလှည့်ပေးကြပါမယ်။ကျမအစာမရေးဖြစ်တာအတော်လေးကြာသွားပြီဆိုလို့ပြီးတော့ရေးလာတဲ့သောရရှင်ကတော့ဗန်ဒလေးမြို့ 5 star ကားလှဆင်လုပ်ငန်းကဒေါ်နီလာတင်တင်လေးဖြစ်ပါတယ်။ဒီသောရရှင်ကအသက်အရွယ်ကြီးလာတော့မျက်စိခွဲထားလို့စာမရေးဖြစ်တာပါတဲ့။ VOE ကပို့ပေးတဲ့2015ခုနှစ်ပြည့်ကတင်လေးကိုလည်းကျမရဲ့အေကံမှာအလှဆင်ထားပါတယ်။ပြည့်ကတင်ရောက်ချောင်းလဲစာပြန်ခဲ့ပါတယ်။အခုတစ်ခေါက်စာရေးတာကလည်း2016ခုနှစ်ထုတ်ပြည့်ကတင်လေးကျေးဇူးပြုပြီးတော့ပို့ပေးပါဆိုပြီးပြောလာပါတယ်။ပြီးတော့ဒီဇင်ဘာလရဲ့22ရက်နေ့မှာကြာရောက်ခဲ့တဲ့ချစ်မီးလေးထက်ဟေမန်လေးအတွက်မွေးနေ့ဆုမွန်တောင်းကျင်လို့ပါတဲ့။ဆုတောင်းကတော့တက်တိလိန်မှာရင်ကျေးတဲ့ EIC ကျောင်းတော်ကြီးရဲ့အေကမ်းမှာထက်ဟေမန်လေးအတွက်ဖြစ်ပါတယ်တဲ့။သချင်းလေးကတော့ဘဲသချင်းမဲ့ဖြစ်ဖြစ်အနှစ်သက်ပါတယ်။စာရှည်ရှည်ရေးချင်ပေမဲ့လည်းကျမရဲ့အချိန်လေးကြောင့်မရေးနိုင်တာခွင့်လွတ်ပါတဲ့။ဒီသောရရှင်ကအကန့်ထူးသူဖြစ်ပါလိမ့်မယ်နော်အန်တီဒေါ်လာလတန်းရဲ့ English ADM စာအုပ်လည်းရပါတယ်တဲ့ရေဒီယိုလေးလည်းဟိုးတစ်ခေါက်တော့မဲပေါက်ဖူးပါတယ်ဆိုရယ်ရေးလာပါတယ်ရှင်ဟုတ်ကဲ့မန္တလေးမြို့ကဒေါ်နီလာတင်တင်လေးကမြီးမာလေးဖြစ်တဲ့ထက်ဟေမန်လင်းအတွက်မွေးနေ့ဆုမွန်တောင်းပါတယ်ဘကိုးမြို့ချီလင်ကဖေးကမောင်မောင်စိန်မတ်ဆန်းဆန်းလွင်မတ်တနာဝင်းမတ်ခင်ခင်အေးဦးတန်းထိုင်မောင်နှမတွေကညီမလေးမဝင်းဝင်းလွင်ရဲ့ဒီဇင်ဘာလ20ရက်နေ့မှာကြာရောက်တဲ့58နှစ်မြောက်မွေးနေ့အတွက်ဆိုပြီးတော့မွေးနေ့မြစ်တာတိလက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးဖို့တောင်းဆိုလာပါတယ်။မိုးကောင်းမြို့နယ်စီခုံကျေးရွာနန်းဖယ်အုပ်စုကဥခန့်ဖန်ကတန်ရည်ချင်းတွေနဲ့အတူဝိုင်းဖွဲ့နားဆင်မှု Christmas ချင်းတစ်ပုဒ်လွှင့်ပေးပါဆိုပြီးတော့ဒ ဒီဇင်ဘာလ24ရက်နေ့ကဖုန်းဆက်ပြီးတော့တောင်းလာတာလည်းရှိပါတယ်ဟုတ်ကဲ့ပါဥက္ကံဖန်ရေကျွန်တော်တို့ဒီ VOA ကနေပြီးတော့ဒီ Christmas နားနီးတဲ့ကာလတွေအားလုံးမှာဒီမြန်မာလူရောအင်္ဂလိပ်လူရော Christmas Day သချင်းလေးတွေထုတ်လွှင့်ပေးခဲ့တာကြားမယ်ထင်ပါတယ်နော်ဒါကြောင့်မလို့တေးတောင်းလာကြတာမှာတော့ Christmas သချင်းတက်တက်ထုတ်မလွှင့်ပေးပြခဲ့ပါဦးရှင်ဒါပေမဲ့မနေ့တိုင်းညတိုင်းထုတ်လွှင့်ပေးတဲ့ Christmas သချင်းလေးတွေကိုနားဆင်လိုက်မယ်လို့မျှော်လင့်ပါတယ်ဟုတ်ကဲ့ပါဒီတစ်ပတ်တော့သောရရှင်တွေကိုနင်းနီခင်စောရဲ့သချင်းလေးတစ်ပုဒ်နဲ့အဖျော်ပြေးပေးကြပါလိမ့်ရှင်နင်းနီခင်စောကရာသနဲ့ပူရဲပြီးတော့တည်ဆူထားတဲ့မိုးတိမ်ကြပါဆိုတဲ့သချင်းလေးကိုသောရရှင်တွေအားလုံးခံစားနားဆင်နိုင်မယ်လို့မျှော်လင့်ပါတယ်ရသတည်ဆိုထားတဲ့မိုးတိမ်ကဗျာဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္လာနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ထွက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သွားတော့ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
မရေးတနာကျော်ရဲ့မြန်မာပြည်မပေးစာများအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါရှင်ဒီအစီအစဉ်ကိုခုလိုတနင်္ဂနွေနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္လာနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်အခုတော့ကမ္ဘာတစ်လွှာထူခြားစာများသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်ဂျပန်နိုင်ငံမှာ73မေရှိတဲ့ပြည်ကြီး၅ကြီးတကောင်ကိုပင်လယ်ထဲပြန်ပို့နိုင်ခဲ့ပါတယ်။ချီလီနိုင်ငံကမ်းခြေမှာတောင်တင်နေတဲ့ဝေလာ၅ကြီးကိုငါးဖမ်းပိုက်တွေနဲ့ပင်လယ်ထဲပြန်ပြီးတော့ဆွဲယူခဲ့ရပါတယ်။အခုလိုထူးထူးခြားခြားသတင်းတွေကိုမခင်ဖြူထွေးနဲ့ကိုငိမ့်ချန်းတို့ကတင်ဆက်ထားပါရရှင
်။ဂျပန်နိုင်ငံအနောက်မြောက်ဘက်စေကမ်းမြို့ဖြစ်တဲ့တိုယာမာမှာအီယာမာပြည်ကြီး၅ကြီးတကောင်ပေါ်လာခဲ့တဲ့အတွက်ဒီ၅ကြီးကိုပင်လယ်ထဲပြန်ပို့နိုင်အောင်ဂျပန်အာဏာပိုင်တွေချိုးပန်းခဲ့ရပါတယ်73ပေလောက်ရှိတဲ့ပြည်ကြီး၅ကြီးစိတ်ကမ်းမှာရှာရှာပပရောက်နေတာကိုခရစ်စမတ်နေ့မတိုင်ခင်ကတည်းကငါးဖန်သမားတွေစတွေ့ခဲ့တာပါရှာရှာပပကြီးမားတဲ့ပြည်ကြီး၅ကြီးကိုမှတ်တမ်းတင်ပြီးတပတ်လောက်အကြာမှာပင်လယ်ထဲကိုပြန်ရောက်အောင်ရင်ငုတ်သမားတစ်ယောက်နဲ့လမ်းပြပေးနိုင်ခဲ့ပါတယ်လမ်းပြပေးတဲ့ရင်ငုတ်သမားကိုပြည်ကြီး၅ကသူ့လက်တံတွေနဲ့ပတ်ပြီးညှစ်ဖို့ကြိုးစားခဲ့ပါသေးတယ်ဂျပန်ငါးဖန်သမားတွေရဲ့ပိုက်ကွန်ထဲမှာအီယာမပြည်ကြီးငါးကြီးတွေအရင်တုန်းကလည်းမိခဲ့ဘူးပါတယ်ဒါပေမဲ့အရှင်လက်လက်သွားလာနေတာကိုတော့ဒီတစ်ကြိမ်ပထမဦးဆုံးအနေနဲ့တွေ့မြင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
အ
ချီလီနိုင်ငံမြောက်ပိုင်းကမ်းခြေမှာတော့ငါးဖက်ပိုင်းနဲ့ညီပြီးကမ်းစပ်မှာတောင်းတင်လာတဲ့65ပေလောက်ရှိတဲ့ Blue Wave အမျိုးအစားဝိလာ၅ကြီးကိုချီလီငါးဖက်သမားတွေရည်တက်တဲ့ရက်တက်ဖွဲ့ဝင်တွေကပြန်ပြီးတော့ကဲတင်ခဲ့ရပါတယ်။ဆန်ဒီယေဂိုနဲ့မိုင်1100ဝေးတဲ့မြောက်ပိုင်း El Colorado ကမ်းခြေမှာဒီဝိလာ၅ကြီးကိုတွေ့တွေ့ချင်းငါးဖက်သမားတွေကအာမပိုင်းတွေကိုအကြောင်းကြားခဲ့တာပါ။ဝိလာ၅ကြီးကိုပင်လယ်ရင်နဲ့ပိုင်းနဲ့ပြန်ရောက်အောင်၃နာရီလောက်ကြိုးပမ်းခဲ့ရပါတယ်။ဒီဝိလာ၅ကြီးကိုငါးဖန်းပိုက်တွေနဲ့ချီဆက်လေတွေနဲ့ကန်းကနေငါးမိုင်လောက်အထိပင်လယ်ထဲရောက်အောင်ပြန်ပြီးတော့ပို့ခဲ့ရတဲ့အကြောင်းချီလီရေတပ်ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင
်။စပိန်နိုင်ငံမက်ဒရစ်မြို့တော်မှာတော့နှစ်သက်ကိုအခါတာမရနှစ်စဉ်ကျင်းပလေရှိရဲ့ခွေးပြိုင်ပွဲကိုဒီတစ်ပတ်ထဲမှာကျင်းပခဲ့ပါဗါးခွေးတွေကိုပိုင်ရှင်နေနဲ့အတူအပြေးပြိုင်ကိုင်းနဲ့ဆိုပေမဲ့အရှုံးနိုင်တတ်မှတ်တာမျိုးမဟုတ်ပါဘူးခွေးတွေကိုအလှပြလမ်းလျှောက်ခိုင်းတဲ့ပွဲဖြစ်ပြီးတော့ဒီနှစ်ခွေးပိုင်ရှင်900လောက်ပါဝင်ရှင်ပြိုင်ခဲ့ကြပါဗါးတချို့ဒဏ်ရာရပြီးထိခိုက်ခဲ့တဲ့ခွေးတွေကိုလည်းအလှပြပွဲမှာတွေ့ရပါဗါးနှစ်လသားအရွယ်ကုန်ကားတစ်စီးကျိတ်မိပြီးလက်ပြတ်သွားတဲ့ခွေးကိုသူကယ်တင်ပြီးမွေးခဲ့တဲ့အကြောင်းပိုင်ရှင်အမျိုးသမီးတူဦးကပြောပါတယ်တချို့ကပိုင်ရှင်တွေမလိုချင်တော့လို့စွန့်ပစ်သွားတဲ့ခွေးတွေကိုအိမ်မှာမွေးထားကြတာဖြစ်ပါတယ်မက်ဒရစ်မြို့တော်ဟာခွေးတွေကိုတန်ဖိုးထားပြီးတိရိစ္ဆာန်ချစ်မြတ်နိုးတဲ့မြို့တစ်မြို့ဖြစ်အောင်ရည်ရွယ်ပြီးတော့ဒီခွေးပွဲတော်ကိုနှစ်စဉ်ကျင်းပတာဖြစ်ပါတယ်ခင်ဗျာ
ပေါ်တော်လာချူချာဆာများတရင်များစီစဉ်ကိုမခင်ဖြူထွေးနဲ့ကိုငင်းချန်တို့ကတင်ဆက်ပေးတော်ရပါရှင်ဒီစီစဉ်ကိုလည်းအခုလိုတင်းငွေနေတဲ့ညပိုင်းမှာအစ်စ်ထုတ်လင်းပေးနေပြီပြန်လဲထုတ်လင်းချက်ကိုတော့တင်းလာနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်မနေ့ပြန်တင်းလာနေမနေ့ပိုင်းစီစဉ်တွေမှာလည်းအခုညပိုင်းမှာနားဆင်ခဲ့ရတဲ့အပတ်စဉ်ကဏ္ဍတွေကိုပြန်ပြီးတော့နားဆင်ရမှာပါလိုင်းတိုမီတာ30 40 48 50တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်ဒီကနေ့ညနေခင်းစီစဉ်ရဲမကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်တွင်တရင်ချင်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်ဆော်ဒီအာရေဗျရဲ့အာနာယာတော်ဝင်မိသားစုကိုဝေဖန်ထိုးတဲ့သူအထင်ကြီးရရှီယာမွတ်စလင်ဘာသာရေးခေါင်းဆောင်ရှေ့ခ်နီမာအယ်နီမာကိုတည်နံပေးလိုက်တာကြောင့်ဆော်ဒီအာရေဗျအနေနဲ့ဖျားသခင်ရဲ့ဒဏ်ခတ်မှုနဲ့ရင်ဆိုင်ရလိမ့်မယ်လို့အီရန်ဘာသာရေးခေါင်းဆောင်ကပြောဆိုလိုက်ပါတယ်တရားကောင်တူကိုမတရားသဖြင့်သွေးမြေကျစီခဲ့ရတဲ့အကျိုးဆက်တွေခက်မြန်မြန်ထွက်ပေါ်လာမယ်လို့အီရန်ဘာသာရေးကောင်ဆောင်အယာတိုလာအလီခါမီနီကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုသွားတာဖြစ်ပါတယ်အီရန်ရဲ့ဘယ်ရင်ဒုံးကျည်ဆိုင်ရာအစည်းအဝေးနဲ့ပတ်သက်လို့အီရန်ပေါ်ဒဏ်ခတ်ပိတ်ဆို့မှုသစ်တွေမချမှတ်ခင်အချိန်ပိုယူရလိမ့်မယ်လို့ဥပမာအစိုးရကပြောဆိုလိုက်ပါတယ်။အီရန်နဲ့ပိုဝေးသွားအောင်ဆိုတဲ့မူဝါဒပေါ်အခြေခံပြီးအမေရိကန်ကလှုပ်ဆောင်နေတာမဟုတ်ဘူးလို့အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးလက်ထောက်အကြံပေးဘန်ရိုးစ်ကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာအလရဲ့အပန်းဖြေရာကနေပြန်လာနေပြီဖြစ်ပြီးဒီနေ့ဟာသူ့ရဲ့သမ္မတသက်တမ်းနောက်ဆုံးနှစ်ဖြစ်ပါတယ်။သမ္မတအိုဘားမားသမ္မတဂရိုမီရှယ်အိုဘားမားနဲ့တမီးနှုတ်တို့ဟာသတင်းနှစ်ပတ်ကြာခရစ်စမတ်အလရဲ့အဖြစ်နဲ့သမ္မတအိုဘားမားရဲ့ဇာတိဟာဝိုင်ကိုတွားရောက်ခဲ့တာဖြစ်ပြီးမနေ့စနေနေ့နောက်ပိုင်းကပြန်လည်ထွက်ခွာလာကြတာဖြစ်ပါတယ်။ပြီးခဲ့တဲ့လကကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီမြို့တနက်ပစ်ခတ်မှုအပါအဝင်ဒီနှစ်ပိုင်းတွင်အတွက်အမေရိကန်ပြည်ထောင်စုတွင်ကတနက်ပစ်ခတ်မှုတွေနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်တဲ့အနေနဲ့သမ္မတအိုဘားမားကတနက်ရောင်းချမှုတွေမှာနောက်ကျောင်းရာဇဝင်တိုးချက်စစ်ဆေးရေးရည်ရွယ်တဲ့သမ္မတရဲ့အမိန့်ထုတ်ပြန်ချက်နဲ့ပတ်သက်လို့လည်းမနေ့ဖြန်တနင်္လာနေ့မှာရှင်နေချုပ်လွိုက်တာလန့်ချ်နဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်ရှင်ဒီအမိန့်ကိုတော့သမ္မတအိုဘားမားအနေနဲ့နောက်ဆုံးနိုင်ငံတော်အခြေပြမိန့်ကိုမပြောခင်ဇန်နဝါရီလ၁၂ရက်နေ့မတိုင်ခင်မှာထုတ်ပြန်မယ်လို့လည်းခန့်မှန်းရပါတယ်
တဲ့အချင်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးတော်ရပါဒီညအတွက်စီစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voidex Zone ဖြစ်ပါတယ် VOA American အတန်ရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 30နဲ့40ရောကနေဖန်ယူနာဆင်နိုင်ပါတယ် VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်ကျမအနားလောက်ပါ
This program has come to you from the Voice of America, Washington.